Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ27ရက်စနေနေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်လေးကိုရုပ်သံထဲမှာဖြည့်စွက်တင်ဆက်နေပါတယ်လိုင်းဒိုမီတာ24.50 58တို့အပြင်လိုင်းလက်မီတာ150 kHz 1995တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်သောတာရှင်ပေါ့မင်္ဂလာပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းမှာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူပြောပြပေးပါမယ်ဒီမနေ့သတင်းတွေမှာစစ်အာဏာသိမ်းပြီးနောက်နေရက်စွန့်ခွာထွက်ပြေးနေရသူပေါင်း3,000,000ကျော်တယ်လို့ကုလသမဂ္ဂကပြောဆိုလိုက်တဲ့အကြောင်းအမေရိကန်တွေနဲ့အတူလက်တွဲလုပ်ကင်တဲ့အာဖဂန်တွေကိုနိုင်ငံအတွင်းကနေလေကြောင်းနဲ့ကယ်ထုတ်နိုင်ဖို့တန်ဒိတ်တန်ခြားတာကြောင့်အမေရိကန်သမ္မတကပြောလိုက်တဲ့အကြောင်းရုရှားအတိုက်ခံခေါင်းဆောင်ကိုဓာတ်ဥအစိတ်နဲ့လုံခြံသူတွေရုရှား9ဦးကိုအမေရိကန်နဲ့ဗြိတိန်ကပူးတွဲတံခတ်လိုက်တဲ့အကြောင်းနဲ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရမှာပါခင်ဗျာ
ကောင်းပါပြီရှင်COVID-19 တတိယလှိုင်းဒဏ်ကိုအလူးလဲခံရတဲ့မြန်မာနိုင်ငံမှာကာကွယ်ဆေးတွေထိုးနေတဲ့အခါမှာအရေးတကြီးလိုက်နာတင်တဲ့အချက်တွေကဘာတွေပါလဲ
။ဆီနိုဖမ်တစ်လုံးထိုးတာရင်ဒုတိယတစ်လုံးဆီနိုဖမ်နဲ့လိုက်ရပါတယ်။အရင်တော့ကတရုတ်ဆေးတစ်လုံးထိုးတာလို့ရှိရင်ဒုတိယတစ်လုံးကလည်းတရုတ်ဆေးပဲဖြစ်ရပါတယ
်။ဒါကတော့နယူးယောက်ကကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုလည်းတင်ဆက်မှာပါ။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့စိတ်ပံတဲ့ဤပညာစတဲ့အဖက်စင်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ဒေါခင်မျိုးသက်တို့ကတင်ဆက်မှာပါရှင
်။စစ်တပ်အနာသိမ်းခဲ့တဲ့ဖေဖော်ဝါရီ10ရက်နေ့ကစပြီးမြန်မာနိုင်ငံတလွားမှာနေရက်စွန့်ခွာထွက်ပြေးနေရသူက2,000,000ကျော်နေပြီဖြစ်တယ်လို့လူသားချင်းစာနာမှုအခြေအနေတွေကလည်းသိပ်ကိုစိုးဝါနေတယ်လို့ကုလသမဂ္ဂကပြောပါတယ်
။ Armed conflict and insecurity since February 1st have led to the displacement of more than 200,000
ကစပြီးတိုက်ပွဲဖြစ်ပွားတာနဲ့လုံခြုံမှုမရှိတဲ့အတွက်မြန်မာနိုင်ငံနေရာအတော်များများမှာလူပေါင်း2,100,000ကျော်လောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။ဒီအထက်ကထက်ဝက်ကျော်ဟာနိုင်ငံအရှိတောင်ပိုင်းဒေသမှာပြိပခတွေနဲ့အကြမ်းဖက်မှုတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေရသူတွေဖြစ်ကြောင်းနဲ့မြန်မာနိုင်ငံအတွင်းမှာဆိုးဝါးတဲ့လူသားချင်းစာနာမှုအခြေအနေတွေအတွေ့ကုလသမဂ္ဂဌာနအဖွဲ့ကစိုးရိမ်နေရဆဲဖြစ်ကြောင်းကုလသမဂ္ဂအတူရေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောရေးဆိုခွင့်ရှိသူအီရက်ကန်နိုကိုကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာနိုင်ငံမှာမဟုတ်တော့မှုကြောင့်ရုပ်ရည်ရေကြီးရရှမ်းပြီးနိုင်ငံတဝန်းလူပေါင်း32,500ကျော်ဒုက္ခရောက်နေတယ်လို့ကိုဗစ်ကရောဂါကူးစက်မှုကလည်းတိုးနေတာကြောင့်ငကိုကလေးကခုကင်နိုင်စွမ်းအားနည်းသူတွေအတွက်အခြေအနေပိုဆိုးနေတယ်လို့လည်းပြောပါတယ်။တိုက်ပွဲတွေအကြမ်းဖက်မှုတွေသဘာဝဘေးအန္တရာယ်တွေအပြင်စားနပ်ရိက္ခာမလုံမလောက်ဖြစ်နေတဲ့လူပေါင်း3,000,000လောက်အတွက်ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကအရေးပေါ်အကူအညီပေးနိုင်ဖို့အကာအကွယ်ပေးနိုင်ဖို့လှုံ့ဆော်နေကြတယ်လို့လည်းပြောပါတယ်။ဒါပေမဲ့ဒီလိုအကူအညီပေးဖို့ချိုးဖောက်မှုတွေဟာနိုင်ငံအတွင်းလုံခြုံရေးအခြေအနေလမ်းကြောင်းပိတ်ဆို့တာတွေလိုအကူအညီပေးမဲ့သူတွေမသွားနိုင်တဲ့ပဲဖြစ်နေတာနဲ့ကိုဗစ်ကန့်သတ်ချက်တွေအပါအဝင်နှီးမျိုးစုံနဲ့နှောက်ယှက်တာခံနေရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအဖွဲ့အစည်းတွေရဲ့ကယ်ဆယ်ရေးချိုးဖောက်ချက်တွေဟာနိုင်ငံတကာစံနှုန်းအတိုင်းလိုက်နာပြီးပမ်းလိုက်ပဲဆောင်ရွက်နေတာဖြစ်ကြောင်းနဲ့လိုအပ်နေတဲ့ပြည်သူတွေစီလူသားချင်းစာနာမှုအဖွဲ့တွေအနှောက်အယှက်မရှိသွားလာနိုင်အောင်လုံခြုံရေးဆောင်ရွက်ပေးဖို့လဲသက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေထိန်းချုပ်ခဲ့ပြီးရပ်ပိုင်းအတွင်းမှာပဲအာဖဂန်မြောက်ပိုင်းကဒေသ၃ခုကိုအာဖဂန်အစိုးရအဖွဲ့ဟောင်းကိုတစ်ဆာခံတဲ့တိုက်ခိုက်ရေးသမားတွေကတောက်ကြံနေမှာပြန်လည်သိမ့်ပိုက်ခဲ့ပါတယ်အာဖဂန်မြောက်ပိုင်းဘဲခမ်းပြည်နယ်မှာအာဖဂန်တပ်တွေပြန်လည်ထိန်းချုပ်ထားတယ်လို့တာလီဘန်လိုလားတဲ့ဆိုရှယ်မီဒီယာတွေမှာလည်းဖော်ပြနေပါတယ်။တာလီဘန်တွေကိုတိုက်ခိုက်နေတဲ့တပ်ဖွဲ့ရဲ့ဒေသဆိုင်ရာအကြီးအကဲအဘဒူဟာမစ်ကသူ့တပ်တွေဟာအနာဂတ်ဒေသကိုပါတိုက်ခိုက်ဖို့သွားနေပြီလို့ဘဲခမ်းပြည်နယ်တစ်ခုလုံးကိုလည်းတိမ့်မှဖြစ်ကြောင်းသူတို့တိမ့်ပိုက်ထားတဲ့နယ်မြေတစ်ခုဖြစ်တဲ့အန်ဒရပ်ကနေဗီဒီယိုနဲ့သတင်းစကားပါပါတယ်။တာလီဘန်တွေဘက်ကလည်းအာဖဂန်တပ်တွေကိုပြန်တိုက်ဖို့သူ့တပ်ဖွဲ့တွေဆစ်လုခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။အခြေအနေမှန်ကိုသိရဖို့တာလီဘန်ပြောခွင့်ရ ဇဘေဟူလာမူဂျာဟက်ကိုဒီဝေကမင်းမြန်းခဲ့ပေမဲ့ဘာမှပြန်မဖြေခဲ့ပါဘူး။တမရဟောင်းအရှစ်ကန်ဒီလက်ထက်ကဒုတိယတမရဖြစ်နေတာဝန်ယူခဲ့တဲ့အမ်ရူလာဆာလေးဟာတာလီဘန်တွေကိုသူ့စာတိပန်ချာပြည်နယ်ကနေပြန်ပြီးခုခံမယ်လို့ပြောပြီးမကြခင်ရပ်ပိုင်းတွင်မှာပဲအခုလိုတာလီဘန်တွေပြန်နဲ့တိုက်ခိုက်လာတာဖြစ်ပါတယ်
။အမေရိကန်နိုင်ငံသားတွေနဲ့အတူကူညီအလုပ်တွဲလုပ်ခဲ့ခြေချတဲ့အာဖဂန်တွေကိုကယ်ထုတ်တဲ့ကဲထုတ်နိုင်တဲ့အထိအမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံမှာဆက်ရှိနေဖို့တန်ရိတ်တန်ချထားကြောင်းသမ္မတဂျိုးဘိုင်ဒန်ကမနေ့တောက်ကြနေ့ကပြောပါတယ်။အိမ်ပြန်ခြင်းနဲ့အမေရိကန်နိုင်ငံသားဘယ်သူကိုမှဆိုကျွန်တော်တို့ပြန်ခေါ်မှာပါ။ဒီလိုအန္တရာယ်ရှိတဲ့အနေအထားမှာအမှားအယွင်းမဖြစ်စေရပါဘူး။ခက်ခဲတဲ့အနေအထားမှာလုံဆောင်နေရတာဖြစ်တဲ့အတွက်ကျွန်တော်တို့အမေရိကန်တပ်ဖွဲ့တွေအတွက်အန္တရာယ်များစွန့်စားကြရပါတယ်လို့အာဖဂန်အရေးနဲ့ပတ်သက်ပြီးဒုသမ္မတကမလာဟဲရစ်စ်နိုင်ငံကြေးဝန်ကြီးအန်တိုနီဘလင်ကင်တို့နဲ့အတူသမ္မတကပြောကြားခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲပြီးခဲ့တဲ့ဂျာတာပရိနေကကာဘူးလေစိတ်ကနေလူပေါင်း 9,900 ကိုလေကြောင်းကနေကယ်ထုတ်ခဲ့ပြီးတာလီဘန်တွေကာဘူးမြို့ကိုမဝင်ခင်ဩဂုတ်လ14ရက်နေ့ကတည်းကစလို့စုစုပေါင်း 13,000 ကယ်တင်ခဲ့တယ်လို့လည်းပြောပါတယ်။ဒါကြောင့်အခုဆိုရင်စုစုပေါင်း 18,000 လေကြောင်းကနေကယ်တင်ခဲ့ပြီလို့လည်းဆိုပါတယ်။ဒါအပြင်သူတို့အစိုးရအနေနဲ့အခုလိုကယ်ဆယ်ရေးလုပ်ငန်းတွေလုံခြုံစိတ်ချစွာလုပ်ကင်နိုင်ဖို့အတွက်တာလီဘန်တွေနဲ့လည်းဆက်သွယ်သဘောတူထားတယ်လို့လည်းပြောပါတယ်။တကယ်လို့အမေရိကန်တပ်ဖွဲ့တွေရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအနှောက်အယှက်ပြုမယ်တိုက်ခိုက်လာမယ်ဆိုရင်အပြင်းအထန်ပြန်လည်တုံ့ပြန်မယ်လို့လည်းရှင်းရှင်းလင်းလင်းသတိပေးထားကြောင်းပြောပါတယ်။အမေရိကန်တပ်ဖွဲ့တွေအနေနဲ့ကာဘူးနိုင်ငံတကာလေဆိပ်ကိုထိန်းသိမ်းထားပြီးဒီလဩဂုတ်လကုန်မှာအမေရိကန်တွေနဲ့အတူအလုပ်လုပ်ခဲ့ကြတဲ့အာဖဂန်နိုင်ငံသားတွေထောင်ပေါင်းများစွာကိုဒီလကုန်ဩဂုတ်လ31ရက်နေ့မှာအပြည့်ပိုင်ကယ်တင်နိုင်လိမ့်မယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံထဲမှာရှိနေတဲ့နေတိုးမဟာမိတ်နိုင်ငံတွေကနိုင်ငံသားတွေနဲ့အန္တရာယ်ကြုံရနိုင်တဲ့အာဖဂန်နိုင်ငံသားတွေကိုအာဖဂန်ကနေဘေးလွတ်ရာခေါ်ထုတ်ဖို့ချက်ချင်းဦးစားပေးလုပ်မယ်လို့အာဖဂန်ဆိုင်ရာနေတိုးနိုင်ငံခြားရေးဝန်ကြီးတွေရဲ့တောက်ချာနေအစည်းအဝေးမှာသဘောတူခဲ့ပါတယ်။တနင်္လာနေ့ကတာလီဘန်တွေအထင်မြင်အာဖဂန်နိုင်ငံကိုသိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီးမဟာမိတ်နိုင်ငံ30ကနိုင်ငံခြားရေးဝန်ကြီးတွေဟာဘရပ်ဆဲလ်စ်မှာလူကိုရိုင်ရောအွန်လိုင်းကပါဆွေးနွေးခဲ့ကြတာပါ။အထူးသဖြင့်အာဖဂန်နစ္စတန်နိုင်ငံနဲ့နေတိုးရဲ့လုပ်ငန်းတွေမှာအကူအညီပေးခဲ့တဲ့အာဖဂန်တွေနဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားတွေကိုဦးစားပေးခေါ်ယူမယ်လို့ပူတွဲချင်ညာချက်ထုတ်ပြန်ပြောဆိုပါတယ်။အစီဝေးတီးပြုတ်လို့တဲ့ဒဏ္ဇာရှင်ပွဲမှာတော့နေတိုအတွင်းမှုချုပ်ရန်စတော်တန်ဘတ်ကအာဖဂန်နစ္စတန်နိုင်ငံကိုအခုကကဘာကစောင့်ကြည့်နေတာဖြစ်ပြီးနိုင်ငံတွင်းအကြမ်းဖက်မှုတွေရပ်တန့်ဖို့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အာဖဂန်ပြည်သူအလုံးရဲ့အခြေခံရပိုင်ခွင့်တွေရအောင်လုပ်ပေးဖို့ပါတာလီဘန်တွေကိုတောင်းဆိုခဲ့ပါတယ်။
ဒီရီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.3 ညာပိုင်းဒိုမီတာ40 kHz 9.3 ညာပိုင်းဒိုမီတာ51 kHz 9.85 နဲ့ပိုင်းလက်မီတာ190 kHz 1.95တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကရနစ်ကရုရှားထောက်လှမ်းရေးကနေအတိုက်ခံနိုင်ငံရေးသမား LSE Navalny ကိုဓာတ်ရုပ်အစိတ်နဲ့လုံခြံရာမှာပါဝင်ခဲ့တယ်လို့ဆိုပြီးရုရှားနိုင်ငံသား9ဦးကိုအမေရိကန်နဲ့ဗြိတိန်အစိုးရတွေကပိတ်ဆို့တံခတ်လိုက်ကြောင်းမနေ့တောက်ကြနေ့ကပူရဲကြေညာလိုက်ပါတယ်။ဓာတ်ရုပ်အစိတ်သူတေသနာပြုလုပ်ရာမှာဖြစ်စီ Navalny ကိုလုံခြံဖို့ကြံစီရာမှာဖြစ်စီပါဝင်သူတွေရဲ့ပြောပါဝင်သူတွေလည်းဖြစ်တဲ့အတွက်လူပုဂ္ဂိုလ်2ဦးနဲ့ရုရှားအဖွဲ့အစည်း4ခုကိုအမေရိကန်အစိုးရကတီးခြားအရေးယူတံခတ်ခဲ့ပါတယ်။ရုရှားအတိုက်ခံကောင်းဆောင် LSE Navalny ဟာပြီးခဲ့တဲ့2020ခုနှစ်ဩဂုတ်လအတွင်းကစိုက်ဘေးရီးယားဒေသမှာဓာတ်ရုပ်အစိတ်နဲ့တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ဂျာမနီနိုင်ငံကိုလေယာဉ်နဲ့တယ်ဆောင်ပြီးစေကူတာပေးခဲ့ရပါတယ်။ဒါဟာရုရှားစစ်ဘက်ဆိုင်ရာဓာတ်ရုပ်အစိတ်အသုံးပြုတဲ့ Navy Chok ထောက်လှမ်းရေးလက်ချက်ဖြစ်တယ်လို့အနောက်နိုင်ငံတွေကကြမ်းကြင်သူတွေကကောက်ချက်ဆွဲခဲ့ပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီး Dominic Reap ကတော့ဒီလိုတန်ခတ်လိုက်တာဟာရုရှားကိုသတိပေးလိုက်ရရောက်တယ်လို့လည်းပြောပါတယ်ခင်ဗျာ
။မလေးရှားပြည်နယ်ဘယင် El Sultan Abdullah ကနိုင်ငံရဲ့ဝန်ကြီးချုပ်အစ်စ်ဖြစ်တဲ့ Ismail Sabri Yaqub ကိုမနေ့တောက်ကြနေ့ကခန့်အပ်လိုက်ပါတယ်။ဒါဟာတိုင်းပြည်အာဏာကိုနှစ်ကာလကြာရှည်ထိန်းချုပ်ခဲ့ပြီးတဲ့နောက်မှာအဂရိတ်လိုက်စားမှုတွေကြောင့်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့ UNNO ပါတီဟာ၃နှစ်ကြာမှပြန်လည်ပြီးအစိုးရဖွဲ့လိုက်နိုင်တာဖြစ်ပါတယ်။ Ismail Sabri အနေနဲ့ပါလီမန်မှာလွှတ်တော်မှ220ရှိတဲ့ထဲက တရားဆက်လင်းမဲ့ရရှိတဲ့အတွက်ကြောင့်ဝန်ကြီးချုပ်ဖြစ်နေခန့်ရတာလို့ဘုရင်ကပြောပါတယ်။ဒါကြောင့်သူကအခုဒုဝန်ကြီးချုပ်နေရာကနေဝန်ကြီးချုပ်နေရာကိုရသွားတာပါ။သူ့ရင်ဝန်ကြီးချုပ်မူဝါဒင်းရစင်းကတော့အများစုထောက်ခံမှုမရှိတဲ့အတွက်ပြီးခဲ့တဲ့တနင်္လာနေ့ကလေးကနှုတ်ထွက်စာတင်ခဲ့ပါတယ်။အခုဝန်ကြီးချုပ်ဟာမလေးရှားနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အခြေချဆုံးအာနာယနိုင်ငံရေးပါတီဖြစ်တဲ့ UMNO ပါတီကဖြစ်တဲ့အတွက်သူ့ကိုဝန်ကြီးချုပ်ဖြစ်အတည်ပြုလိုက်တာဟာဒီပါတီကိုပြန်ပြီးအာဏာရယူလိုက်တာဖြစ်တယ်လို့သတင်းတွေကဆိုပါတယ
်။ကိုရိုနာဗိုင်းရပ်စ်ရဲ့မူလဇင်းမြစ်အပါအဝင်ကာယရောဂါတွေကိုဖြစ်ပွားစေတဲ့ဗိုင်းရပ်စ်နဲ့ဘက်တီးရီးယားပိုးတွေစတင်ဖြစ်ပွားခဲ့ရာကိုစုံစမ်းဖော်ထုတ်မဲ့အကြံပေးအဖွဲ့တွေမှာနိုင်ငံတကာပညာရှင်တွေပါဝင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကမနေ့တောက်ကြနေ့ကတိုက်တွန်းလိုက်ပါတယ်။အဲ့ဒီအကြံပေးအဖွဲ့ကိုသိပ္ပံဆိုင်ရာအဖွဲ့နိုဘယ်ပိုးဖြစ်ပွားစေတဲ့ဇင်းမြစ်ဖော်ထုတ်ရေးအဖွဲ့ISAGONP လို့ခေါ်ပြီးစူးစမ်းလေ့လာမှုတွေအမြန်လှုပ်ဆောင်ပါလို့လည်းပြောပါတယ်ခင်ဗျာ
သတင်းစီစဉ်ကိုကိုခင်မောင်စိုးမင်းနဲ့ဒေါက်ခင်မျိုးသက်တို့ကတင်ဆက်ခဲ့တာပါ။စနေနေ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရယ်။မကြာခင်မှာတော့ COVID ကာကွယ်ဆေးနဲ့ပတ်သက်လို့ကုသရောဂါအထူးကဒေါက်တာဇီယာတက်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။အခုတော့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာမနေ့ကပန်းဆိုင်မြို့မှာစစ်ကောင်စီတက်နဲ့ MNDAA ကိုကန့်တက်အကြတိုက်ပွဲတွေဖြစ်ပွားခဲ့ရမှာမြို့တွင်းမှာရှိတဲ့ဖျားเจ้าမှာလက်နက်ကြီးကြီးနှလုံးကြားခဲ့ပါတယ်။ပန်းဆိုင်မုံကိုနဲ့ဖောင်ဆိုင်ဒေသတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ထောင်ထဲချီတဲ့စစ်ရှောင်းတွေဟာတရုတ်မြန်မာနယ်စပ်မှာရှောင်တိန်နေရပါတယ်။ရန်ကုန်ကလာတဲ့တရုတ်မြန်မာနယ်စပ်ကတိုက်ပွဲသတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာပန်းဆိုင်မုံကိုနဲ့ဖောင်းဆိုင်ဒေသမှာဇူလိုင်လကနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ပန်းဆိုင်မြို့အတွင်းမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်အကြတိုက်ပွဲဖြစ်ပွားခဲ့ရမှာဖះချောင်းအတွင်းလက်နက်ကြီးကြီးတွေကြားရောက်တာရှိကြောင်းတရုတ်မြန်မာနယ်စပ်ကစစ်ဆောင်သူက VOA ကိုအခုလိုပြောပါဗျာ။ကျွန
်တော်ကြီးကြားတယ်။ကျွန်တော်ကြားလာကြတော့ဆက်ကလာယူလောက်ကနေကြားတယ်။အခုလည်းတစ်ချက်တစ်ချက်ကလက်နက်ကြီးကံကြားတယ်။ချက်ကျော်ဝင်မှလည်းလက်နက်ကြီးမလုံးကြလို့ပြောတယ်။ပန်းဆိုင်မြို့ချက်ပေါ်ရည်
အထီးကိုက်တဲ့ရင်တော့မကြားသိရသေးဘူးလို့လည်းပြောပါဗျ။မူဆယ်မျိုးကဆစ်ဆောင်တွေကိုကုညီပေးနေသူတူကကချင်းနှစ်ချင်းဖျားเจ้าမှာလက်နဲ့ကြီးကြီးကြောက်ရောက်ခဲ့ပြီမဲ့လူအထီးကိုက်မရှိကြောင်းပြောပါဗျ။အဲ
ဆိုင်ကနေလေအတိုက်ပွဲဖြစ်မှာဟိုတိုက်ပွဲဖြစ်တော့ဟိုဒီကဖြစ်လိုက်မှမမသိဘူး။ဒါကျွန်တော်တို့ပန်းဆိုင်ကချင်းနှစ်ချင်းဖျားเจ้าချင်းမှာအာလက်နဲ့ကြီးကလုံးချလာတာနော်။အဲအဲ့ဒါကတော့လူကတော့မသိဘူး။ဒီကတော့မဖြစ်ဘူး။ကြားဆောင်ဝင်ထက်ကြတယ်။အိမ်တော်ပေါ်မှာလည်းကြတာ
။ဒီတဲ့ရင်နဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ MNDAA ကိုကန့်အဖွဲ့ပြောရေးဆိုခွင့်ရှိသူကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဖုန်းလက်ခံဖြေကြတာမရှိပါဘူး။လက်ရှိတိုက်ပွဲဖြစ်ပွားတဲ့မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုနယ်ဖောင်းဆိုင်ဒေသမှာကချင်လက်နက်ကိုင်အဖွဲ့ KIA ရဲ့တပ်မဟာ6အခြေစိုက်ထားတဲ့ဒေသလည်းဖြစ်ပါတယ်။ KIA ရဲ့ကြံကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကမုံကိုဒေသမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်အကြအနည်းဆုံး2နေရာတိုက်ပွဲဖြစ်ခဲ့ကြောင်းအခုလိုပြောပါတယ်။
အဲဒီလိုကျွန်တော်တို့ဒီချင်းပြည်နယ်တက်မှာတက်ဖို့ဖြစ်တဲ့ပြည်တွေမကြောက်ဘူးခင်ဗျာ။ဟိုရှမ်းညောက်ဘက်မှာရတော့ရှိတယ်ခင်ဗျာ။ကျွန်တော်တို့ခေရင်ရဲ့တက်မဟာ6နေနေဖြစ်ပါတယ်။ဒေရလည်းပြောမဆိုလို့ရှိရင်တော့မြန်ကူဖောင်းခေဘက်မှာဖြစ်ပါတယ်။တက်ဖို့ဖြစ်တာကတော့ကိုကောင်းလက်နဲ့တည်းဖွဲ့ MNDAA နဲ့ဖြစ်တယ်လို့ကြားပါတယ်။ဒီနေ့ကတော့မနေ့ကဖြစ်တယ်ဆိုတဲ့သတင်းတက်ပါတယ်ခင်ဗျာ။
စစ်ကောင်စီတပ်နဲ့ကိုကန့်တပ်ဖွဲ့အကြားမှာတိုက်ပွဲဖြစ်တယ်လို့လည်းပြောပါရယ် MNDAA အဖွဲ့ကတော့စစ်ကောင်စီတပ်တွေနဲ့ဇလိုင်လအစောပိုင်းကတည်းကစတင်တိုက်ပွဲဖြစ်ခဲ့ကြောင်းဒီလ18ရက်နေ့မှာတော့စစ်ကောင်စီတပ်ရင်း3ခုပေါင်းပြီး MNDAA ရဲ့မွန်ဂိုအခြေစိုက်တပ်မဟာ511စစ်စခန်းကိုစတင်ထိုးစစ်ဆင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါရယ်ရှမ်းပြည်နယ်ကသတင်းတွေကိုအစဉ်တစိုက်ဖော်ပြနေတဲ့ရှမ်းတန်တုံစင်သတင်းဌာနကတော့တိုက်ပွဲကြောင်းပန်ဆိုင်မြို့ပေါ်ကနေအုံများများထိခိုက်ပျက်စီးခဲ့ကြောင်းတိုက်ပွဲကြောင့်ဒေသခံတွေအပြင်းမထွက်နိုင်တာကြောင့်အသေးစိတ်အချက်အလက်မသိရသေးကြောင်းဖော်ပြထားပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တရင်ထုတ်ပြန်တာမရှိပါဘူး။ဒီလပိုင်းအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပန်ဆိုင်ဒေသကစစ်ဆောင်1500လောက်ဟာတရုတ်မြန်မာနယ်စပ်မှာတိမ်းရှောင်နေရပါဗျ။လက်သလောအချိန်တွေမှာမိုးများပြီးဝန်တိမ်ချောင်းရင်ကြီးရာကြောင့်စစ်ဆောင်တွေအခက်အခဲကြုံတွေ့နေရတယ်လို့သိရပါဗျ။ခင်ဗျာ
။ကိုရဲမော်ပါရှင်။ အခုတော့ဒီပုဂ္ဂလိကဆေးရုံဆေးခန်းတွေမှာကိုဗစ်ကာကွယ်ဆေးအခပေးပြီးတော့ထိုးနှံခွင့်ပြုဖို့စစ်ကောင်စီကစီစဉ်နေတဲ့အကြောင်းကြီးကြရအောင်ပါအခြေခံလူဒန်းစားပြည်သူတွေအတွက်ကအတွက်ကြတော့ဒီလိုဆေးထိုးနိုင်ဖို့အခက်အခဲရှိနိုင်တယ်လို့ပရဟိတအကျိုးဆောင်တွေကတုံ့ပြန်ကြပါတယ်ဒီသတင်းအပြည့်စုံကို VOA သတင်းတော့မက်ကင်ထူတွေကပြောပြမှာပါရှင
်ပုဂ္ဂလိကဆေးရုံဆေးခန်းတွေမှာအခကျင်းတွင်လည်းကိုဗစ်ကာကွယ်ဆေးထိုးခွင့်ပြုမဲ့အစီအစဉ်ကိုမကြာခင်မှာစတင်နိုင်ဖို့ဆေးဥချိုရေးကောင်စီကစီစဉ်နေတာပါဒီနိုင်ငံချုပ်ဆေးတွေနဲ့အိန္ဒိယနိုင်ငံချုပ်ကာကွယ်ဆေးတွေကိုပုဂ္ဂလိကအနေနဲ့တင်သွင်းနိုင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်ပုဂ္ဂလိကကာကွယ်ဆေးတင်သွင်းခွင့်ပြုထားပေမဲ့လို့အခကျင်းတွင်ပြီးပြီးဆေးထိုးရတဲ့အစီအစဉ်ကနေစည်ရင်းပေးတဲ့လောက်ကိုထိုးပေးဖို့ကတော့ဩဂတ်လကုန်ပိုင်းလောက်မှမှစတင်နိုင်ဖို့အတွက်ဇာတ်လိုက်ဝန်ကြီးဌာနကရည်ရွယ်ထားပါတယ်ပုဂ္ဂလိကဆေးရုံဆေးခန်း40နီးပါးမှာအခချင်းငွေပေးပြီးထိုးတာလုံဆောင်ဖို့ခွင့်ပြုထားတယ်လို့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနစိုးကပြောပါတယ
်အတိအကျလို့ပြောကြည့်အောင်ဒါပေမဲ့ဆေးရုံဆေးခန်းကတော့30လောက်တည်းရှိမယ်ထင်ပါတယ်ဒါဗက်ဆင်းလေးကိုထိုးကြတာတတိမျိုးစိုက်နေလို့ကျွန်တော်ကခွင့်ပြုလို့ရတယ်ဗက်ဆင်းတင်ပေးမယ်ယူကြတော့ဒါတင်ပေးမှုကတစ်ခက်ပေါ့နော်အဲ့ဒီလိုပေါ့လေအဲ့ဒီကဒီလိုအဲ့ရတော့ကျေးရလိုက်လို့ဒီဗက်ဆင်းလေးစိုက်တယ်ထိုးလို့ရပါတယ်ကျွန်တော်အလိုပြုလိုက်ပြီးသားရှိပါတယ်ဒီလိုတင်တဲ့နေနဲ့ဒါသူရွေးလာဆိုရင်ရောင်းချတာပဲဖြစ်ပါမယ်။ဟုတ်။ဟိုကျွန်တော်ကပြုပုံရဲ့ access လုပ်ကြတာသူတို့တွေးနေဆိုရင်တွေးတဲ့ဟာမှာဘယ်လိုကိုချိန်နဲ့ထားမလဲ။ချိန်အစီမှာရှိရပါမယ်။ဒီဗစီနီကန်နဲ့ဗစီစီနေရှင်းတင်မှာဘယ်နေရာမှာဘယ်လိုလုပ်ပါမလဲဆိုတာရှိရပါမယ်။ပြီးအဲ့ဆေးထိုးတဲ့ data ကိုကျွန်တော် national system နဲ့ထည့်ရပါမယ်။အဲ့လိုလုပ်ပါမယ်
။ဘယ်ပုဂ္ဂလိကတက်ခွဲကနဲ့လုပ်ငန်းရှင်တွေကတင်သွင်းကြမလဲဆိုတာကိုတော့စာမကြီးဌာနဘက်ကတိတိကျကျမပြောသေးပါဘူး။လက်ရှိဆေးရုံချုပ်ရေးကောင်စီခွင့်ပြုချက်နဲ့မြန်မာတရုတ်ကုမ္ပဏီကြီးများအသင်းလိုအဖွဲ့အစည်းတချို့နောက်ပုဂ္ဂလိကဆေးရုံတချို့နဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတချို့အပါအဝင်ဆေးတင်သွင်းသူတွေကဆေးကောင်စီခွင့်ပြုချက်ရယူပြီးကာကွယ်ဆေးတင်သွင်းပြီးအခချင်းဝင်တဲ့ထိုးနှံတဲ့အစီအစဉ်ကိုစတင်နေကြတာဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနဘက်ကတော့ဆေးတွေရောက်လာရင်ထိုးပေးနိုင်ဖို့နဲ့သိမ်းဆည်းထားနိုင်ဖို့ကင်တွယ်လှုပ်ဆောင်နိုင်ရေးကိစ္စတွေမှာပုဂ္ဂလိကကတင်သွင်းလာတဲ့ဆေးတွေကိုထိုးနှံပေးဖို့တာဝန်ယူမဲ့ဆေးရုံဆေးခန်းတွေနဲ့ပုဂ္ဂလိကတက်ခွဲခန်းတွေကိုပုံမှန်ကာကွယ်ဆေးထိုးနိုင်ဖို့တင်တဲ့ရက်တူတွေပေးထားတယ်လို့ဒေါက်တာမြတ်ဝနစုကပြောပါတယ်။
ဆေးကထွေရင်လုပ်ပေးပါမယ်။ဒီနေ့ဒီနေ့ကရန်ကုန်တိုင်းမှာရှိတဲ့ပုဂ္ဂလိကဆေးရုံဆေးခန်းတွေကိုအဲ့ထွေရင်ကျွန်တော်ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနပေးပြပါရ။ပုံမှန်ကာကွယ်ဆေးထိုးစီမံချက်မှာဆက်လက်ကြိုးပမ်းမယ်။ဒီစာရင်းထိုးဆေးမက်ကတ်ပြီးလို့ချင်းအဲ့မှာ area ဆိုင်လို့ဆိုရဲဆေးမတည့်တဲ့အားတွေကိုဘလူးကြီးစုဆောက်ဆောင်မယ်။တကယ်ဒီအားလေးတွေပါ။ကျွန်တော်ကတင်နှံပြီးတာလဲဆရာဝန်ဒီနာမှုရောက်တင်နှံပြီးတာဖြစ်တယ်လေ။တရက်ခရင်ပဲဖြစ်ပါတယ်။ online နဲ့လုပ်ပါတယ်။ဒီကစားတဲ့ဆေးဖြစ်တဲ့ရိုးစုတွေကျွန်တော်ကထုတ်ပြီးခွင့်ပါ
။ဆေးချွေးကောင်စီဘက်ကတော့ကာကွယ်ဆေးထိုးတာမှာကျင့်သုံးရမယ့်လိုက်နာရမယ့်စည်းကမ်းချက်တွေကိုသတ်မှတ်ပြဋ္ဌာန်းထားပါတယ်။ဈေးနှုန်းမျိုးမျိုးဖြစ်နေပေမဲ့ဆေးချွေးကောင်စီရဲ့ကာကွယ်ဆေးထိုးစီမံချက်ကိုအခုအညီတော့ဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိတယ်လို့ပုဂ္ဂလိကရေးစီမှာကိုဗစ်ကာကွယ်ဆေးအခကျင်းငွေပေးထိုးတာမှာတယောက်ကိုသိန်းငနှန်းပေးရမှာမို့အခြေခံလူဒန်းစားများတဲ့ပြည်သူတွေအတွက်ကတော့ကာကွယ်ဆေးထိုးဖို့အတွက်ခက်ခဲနိုင်တဲ့အခြေအနေရင်ဆိုင်ရနိုင်တယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ကိုဗစ်လူနာတွေကိုကုသရေးအပိုင်းပရိသတ်လုပ်နေတဲ့မန္တန်တာကတော့အခြေခံလူဒန်းစားများတဲ့ပြည်သူတွေအတွက်ဆေးထိုးနိုင်ဖို့ခက်ခဲတယ်လို့စိတ်ချရဖို့အတွက်တာဝန်ယူမှုကမေးမွန်းထုတ်စရာရှိနေတယ်လို့ပြောပါတယ်
။ကိုဗစ်ကာကွယ်ဆေးတွေကို3သိန်းခွဲနဲ့တင်သွင်းမယ်လို့ကြားပါတယ်။အဲ့ဒီအတွက်ကဘာပြောချင်လဲဆိုရင်တော့အရန်ဈေးကြီးလုံးတယ်ပေါ့နော်။ပြည်သူတွေကလည်းစာဝတ်နေချက်တဲပြီးခက်ခဲနေတဲ့အချိန်ဆိုတော့ဒီဈေးနဲ့အသက်ကိုဒီကာကွယ်ရမယ်ဆိုရင်တော့ဒါအရင်များလို့ပြောချင်ပါတယ်နောက်တစ်ခုကတော့စိတ်ချရမှုပေါ့စိတ်ချရမှုကဒီပုဂ္ဂလိကအကုန်လုံးဝါရှိမြလို့အကုန်လုံးတင်သွင်းမဲ့ပေးမယ်ဆိုတော့ဒါပတ်စံရှိတဲ့လူတွေကတော့သူတို့တင်သွင်းကြမှာပေါ့တစ်ဖက်ကအခုလက်တလောဖြစ်နေတဲ့ဖြစ်ပျက်တွေလိုပဲပေါ့စားတော့ကုန်လေးဈေးတွေဈေးကြီးတယ်လို့ပဲပေါ့အဲသူတို့ပတ်စံရှိတဲ့လူတချို့အုပ်စုကတော့သူတို့တင်သွင်းကြလိမ့်မယ်တင်သွင်းပေမဲ့သူတို့ရောယုံကြည်မှုကပြည်သူတွေကဘယ်လိုမျိုးသတ်မှတ်ရမှာလဲပေါ့နော်ဘလိုမျိုးအရာတွေနဲ့လုပ်ပေးမှာလဲဒီဆေးဆိုတာအတက်ငယ်စည်းလို့သဘောဖြစ်နေရလေအဲ့လိုဈေးမျိုးဈေးကြီးတဲ့ပေးဝယ်ရမယ်တည်းချဲနှင်းချဲယုံကြည်မှုကဘလိုမျိုးသတ်မှတ်ပေးမှာလဲအဲ့ဒါမျိုးတွေတော့ရှိတာပေါ့
ကျမရေဝန်ကြီးဌာနကတော့သတ်မှတ်စံချိန်သတ်မှတ်ချက်တွေနဲ့တင်သွင်းခွင့်ပေးတာကိုဖောက်ပြမယ်ဆိုရင်ကိုဗစ်စင်းမြင်းစည်းကမ်းအပြင်ဆေးဝါးတင်သွင်းရောင်းချခြင်းဆိုင်ရာတည်ဆဲဥပဒေတွေနဲ့အရေးယူမယ်လို့ပြောထားပါတယ်ဒါပေမဲ့တိတိကျကျပြောဆိုထားတာတော့မရှိပါဘူးဩဂတ်လ6ရက်နေ့ထုတ်မြမအလင်းနဲ့ချင်းမုံတင်စာမှာတော့လူရည်7.6တန်းကျော်ကာကွယ်ဆေးထိုးပြီလို့တရားဝင်ထုတ်ပြန်ထားပါတယ်။ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုတစ်လချင်းကာကွယ်ဆေး9တန်းလောက်ထိထိုးမယ်လို့စီးပွားရေးကောင်စီဥက္ကဋ္ဌကပြီးခဲ့တဲ့6ချိန်မြောက် COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့ Global Fund အဖွဲ့တွေက
ကာကွယ်ဆေးတွေကိုပို့ပေးတာတွေရှိနေပြီးအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံကလည်းဒီလကုန်လောက်မှာစပြီးတော့ကာကွယ်ဆေးပေးဖို့လုပ်နေတာတွေရှိနေပါတယ်ရှင်။ဒါကတော့ရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူထွေးကတင်ဆက်ခဲ့တာပါရှင်။အခုလိုမြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးတဲ့အခါမှာ အမျိုးအစားတစ်မျိုးတည်းကိုပဲတသက်မတ်မတ်ထိုးနှံတင်ကြောင်း96ရောဂါဆိုင်ရာကျွမ်းကျင်သူကလည်းတတိပေးပြောကြားလိုက်တဲ့အကြောင်းကိုဆက်လက်တင်ပြမှာပါ။WHOကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလက်ရှိမှာခွင့်ပြုထားတဲ့အဓိကကိုဗစ်ကာကွယ်ဆေး၅မျိုးထဲမှာအခုမြန်မာနိုင်ငံကိုတင်သွင်းတဲ့အိန္ဒိယနဲ့တရုတ်ကလာတဲ့ကာကွယ်ဆေး၂မျိုးလည်းပါဝင်ပါတယ်။ ဖေဖော်ဝါရီလမှာဆရာနာသိန်းကြီးနောက်အရင်တော်ဆန်းစုကြည်အစိုးရချမှတ်ခဲ့တဲ့ကာကွယ်ဆေးထိုးရေးအစီအစဉ်တွေပြတ်ပြဲခဲ့ပြီးအသက်အရွယ်အလိုက်အလုတ်ကိုင်းတတ်မှတ်ချက်အလိုက်ကာကွယ်ဆေးထိုးနယ်မှုတွေလည်းထိခိုက်ခဲ့ရပါတယ်။အိန္ဒိယနဲ့တရုတ်ကလာတဲ့ကာကွယ်ဆေးတွေကိုအားကိုးနေရတဲ့မြန်မာနိုင်ငံမှာကာကွယ်ဆေးတွေအချိန်မီမရတဲ့ပြဿနာကြောင့်ရတဲ့ကာကွယ်ဆေးတွေကိုကြုံတ ထိုးနေတဲ့အခါမှာအရေးကြီးတဲ့အချက်တွေနဲ့ပတ်သက်လို့သူကအခုလိုရှင်းပြပါတယ
် mismatch လို့ခေါ်တယ် mismatch ဆိုတာကျွန်တော်တို့ကဒါဒီ vaccine မှာစပြီးတော့ဒီ covid ကြောင့်မှာစပြီးတမတော်ကြီးထွက်လာတာပါ mix and match ပေါ့နော်သဘောတူကပါလဲဆိုတော့ covid ရှိထိုးထားပြီးတော့တရုတ်ဆီထိုးလို့ရမလားโอเคပါကျွန်တော်တို့ဒီနိုင်ငံမှာတော့ Pfizer ထိုးပြီးတော့ Moderna ထိုးလို့ရမလားဆိုတဲ့အပိုင်းပေါ့နော်အဲပြီးတော့ Johnson & Johnson တလုံးထိုးတာ Johnson & Johnson ကတော့ so far တလုံးနဲ့ရှိတဲ့ဟာပေါ့လေဆိုတော့ Johnson & Johnson တလုံးနဲ့ထိုးပြီးတော့ငါပို့ပြီးတော့ငါမှာဟိုဟာဖြစ်ဖို့အတွက် Pfizer ထိုးလို့ရမလားဆိုတဲ့အပိုင်းပေါ့နော် The same batch ကိုပဲထိုးပဲ The same batch ဆိုတော့ဘာပါလဲဆိုတော့ Pfizer ဆိုရင်ကျွန်တော်က Pfizer ထိုးပေးလိုက်တယ် Moderna ဆိုရင် Moderna ထိုးပေးလိုက်တယ်ဒုနည်းတူသာအခုဗမာနိုင်ငံမှာဆိုလို့ရှိရင်လည်းလူလက်ရှိနှစ်ခုရှိတာပေါ့နော်covid ရှိဆိုတော့အိန္ဒိယလာတဲ့ AstraZeneca ဆိုတော့ vaccine ရဲ့ဒုတိယလာတဲ့ဒီတရုတ်ပြားလာတဲ့ Sinopharm ပေါ့နော်အဲ့ဒါတခုရဲ့ဆိုတော့ Sinopharm တစ်လုံးထိုးထားရင်ဒုတိယတစ်လုံးကို Sinopharm ပဲလိုက်ရပါတယ်အရင်တော့တရုတ်ဆေးတစ်လုံးထိုးထားလို့ရှိရင်ဒုတိယတစ်လုံးကလည်းတရုတ်ဆေးပဲဖြစ်ရပါမယ်
မြန်မာနိုင်ငံမှာအဓိကရင်ဆိုင်နေရတဲ့နောက်ထပ်ပြဿနာတစ်ခုကတော့ကာကွယ်ဆေးထိုးရမှာလိုက်နိုင်ရမယ့်စီရင်စည်းကမ်းနဲ့စီမံခန့်ခွဲမှုကိုအသေးချာမသိတာတွေ့ရတယ်လို့ဒေါက်တာဇီယာတက်ကပြောပါတယ
်ဒီနိုင်ငံမှာတော့အမှန်ကျွန်တော်တို့ဆေးအလုံးသသိန်းရလို့ရှင်ရေဟုတ်ပြီလားအမအူလူအယောက်သသိန်းမထိုးပေးပါဘူးโอเคဆေးအလုံးသသိန်းရလို့ရှင်လူယောက်9000ကိုပဲထိုးပေးတာပါအဲ့ဒါကို batch လို့ခေါ်ပါတယ်โอเคဘမနိုင်ငံမှာအဲ့ဒီ principle မသိပါဘူးโอเคမသိတာလားမလုပ်တာလားတော့ကျွန်တော်လည်းမသိဘူးโอเคဆေးအလုံးသသိန်းရလို့ရှင်သသိန်းလုံးထိုးချလိုက်တယ်နောက်ထပ်သသိန်းတာမရလို့ရှင်အဲ့ဒီလူယောက်သသိန်းကအမှန်တိုင်းပြောရလို့ရှင်လေထဲမှာကျွန်တော်ဒီမှာတော့ app in the air လို့ခေါ်တာပေါ့လေဒီထဲမှာပြန်နေတဲ့သဘောဖြစ်သွားပြီ။ဘာလို့လို့လို့ပါမှမသိတဲ့အနေအထားတစ်ခုဖြစ်သွားပြီ။ဆိုတော့ကျွန်တော်တို့ကသိပြီးသားပဲတစ်လုံးနဲ့ထိုးတာမလောက်တဲ့အတွက်ကြောင့်ဒုတိယတစ်လုံးထိုးရတယ်။ Okay ဒါက clinical study လုပ်ထားတယ်။တရုတ်ပြည်မှာလည်းသူတို့ကလုပ်ထားတယ်။ဒါကြောင့်မို့နှလုံးထိုးခိုင်းတာ။ AstraZeneca လည်းနှလုံးထိုးခိုင်းတာ။ duration တကူကဒါပေမဲ့ကျွန်တော်တို့ကအရင်တော့အဲ့လိုပဲနှစ်ပတ်တူ sorry သုံးပတ်တူလေးပတ်တူဆိုတော့ clinical ကျွန်တော်တို့ trial လုပ်ဒါကြောင့်မို့နောက်ပိုင်းကြတဲ့အခါကျတော့ကျွန်တော်တို့တကယ်လို့ဒါသုံးပတ်တည်းကြော်သွားလို့ရှိရင် up to the 6 weeks အထိဒီ US မှာအလောက်လုပ်ပါတယ်ထိုးလို့ရတယ်ဆိုပြီးပြောတာ
အိန္ဒိယနဲ့တရုတ်ကလာတဲ့ကာကွယ်ဆေးတွေရဲ့သတ်မှတ်ချက်မှာလည်းအမျိုးအစားတူတာကိုနှစ်ချိန်ထိထိုးနှံဖို့သတ်မှတ်ထားတဲ့အတွက်ဒီအတိုင်းပဲလိုက်နာသင့်တယ်လို့သူကပြောပါတယ်ဒါဆိုရင်အမျိုးအစားမတူဘဲထိုးနှံရင်ရောဘာတွေဖြစ်လာနိုင်မလဲဒေါက်တာဇီယာတက်ကအခုလိုရှင်းပြပါတယ
် COVID ရှိလို့ခေါ်တဲ့ AstraZeneca vaccine ကတော့ spike protein antibody ကိုထွက်ပါတယ်ဟိုတရုတ် vaccine က spike protein antibody ကိုထွက်လားမထွက်လားဆိုတာဒီနေ့ဒီချိန်ထိ clinical study မရှိတဲ့အတွက်ကြောင့်ကျွန်တော်ပြောလို့မတတ်ပါဘူး okay covid ရှိရတော့ spike protein ထွက်တယ်ဒါပေမဲ့ဒီလက်ရှိကျွန်တော်ဒီနိုင်ငံမှာသုံးနေတဲ့ Pfizer နဲ့ Moderna လောက်တော့အမောင့်တော့မများဘူးခြုံပြီးပြောရလို့ရှိရင်တော့ covid ရှိထိုးထားလို့ရှိရင်ဒုတိယ dose covid ရှိထိုးလို့ရပါတယ်ဒုတိယ dose ဆို covid ရှိမရတော့လို့ရှိရင်မလုပ်မလဲမရတော့လို့ရှိရင် covid ရှိထွက်လာတဲ့ချိန်ဒီစောင့်ပေါ့ဒါပဲရှိတာSinopharm ထိုးလိုက်လို့ရမလားဆိုတော့ကျွန်တော်ကတော့မထိုးစေချင်ဘူးဒါပေမဲ့အရန်အာဒီတာရှိတယ်ဆိုလို့ရှိရင်တော့ Sinopharm ထိုးလို့ရှိရင်နောက်ထပ်တစ်လုံးအားလည်း Sinopharm အနေနဲ့ထပ်လိုက်ရမယ်တကူကို complete ဖြစ်ဖို့ကြည့်ရမယ်မာရီသဘောတကူက okay ဟိုတကူ complete ဖြစ်ပြီးသားဆိုလို့ရှိရင်နောက်ထပ်တကူထပ်မထိုးပါနဲ့ it's enough ပါ okay ဟို covid ရှိတစ်လုံးထိုးလိုက်ပြီးတော့ covid ရှိမရတဲ့လူတွေပုံမှန်နိုင်ငံမှာရှိလို့ကျွန်တော်ပြောတာပါအခုမရခဲ့တဲ့လူတွေအများကြီးရှိပါတယ်okay မရခဲ့တဲ့လူတွေဘာလို့ရမလဲဆိုလို့ရှိရင် covid ရှိနောက်တဲ့သလုံးစောင့်နေလို့ရှိရင်ရောရနိုင်တာဆိုတော့အဲကျွန်တော်ကြားတာတော့ September လနဲ့မရမယ်လို့ပြောရပါမယ်ဟုတ်မို့တော့မသိဘူးအမှန်ဒါရန်ကုန်ဘက်ကဥပမာပြည်ဘက်ကကြားတာပေါ့နော်
ဒါကတော့နယူးယောက်ကကုသရောဂါထုကဒေါက်တာဇီယာသက်ပြောသားတာပါအချိန်တောင်အရှာနိုင်ငံတွေမှာကိုဗစ်ကြောင့်လူသေဆုံးမှုအများဆုံးနိုင်ငံစီးနေဝင်နေတဲ့မြန်မာနိုင်ငံမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကပေးမဲ့ကာဝယ်ဆေးတွေနဲ့လူသားချင်းစာနာမှုအကူအညီတွေကိုခွင့်ပြုရေးနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်စစ်ကောင်စီကိုပြစ်ဒဏ်ပါဝင်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့ကပြီးခဲ ထိုင်းမြန်မာနယ်စပ်တာကင်နယ်မဲဆောက်မြို့ကရွှေပြောင်းအလုပ်သမားတွေကြားမှာအစုလိုက်ပြုံလိုက်ကိုဗစ်ရောဂါကူးစက်မှုတွေများလာတဲ့အတွက်ဩဂုတ်လ18ရက်နေ့ကစပြီး3ရက်ဆက်တိုက်တရုတ်နိုင်ငံတို့ကာကွယ်ဆေးတွေထိုးပေးနေပါတယ်ဒီသတင်းကိုVOA
မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်ထိုင်းတော်ဝင်မိသားစုနဲ့ပတ်သက်တဲ့အဖွဲ့အစည်းတစ်ခုကနေစီစဉ်ပြီးမဲဆောက်ကရွှေပြောင်းအလုပ်သမား2000ကျော်လောက်ကို ကိုဗစ်ကာကွယ်ဆေးစတင်ထိုးပေးခဲ့တာပါ။၃ရက်ဆက်တိုက်ကိုဗစ်ကာကွယ်ဆေးထိုးပေးရမှာလူ2000ကျော်လောက်ဟာကာကွယ်ဆေးတွေထိုးနိုင်ခွင့်ရခဲ့တယ်ဆိုပြီးရောင်ကြီးဥတော်သမားအဖွဲ့ကမဲဆောက်ရုံတာဝန်ခံဦးမိုးကျော်ကပြောပါတယ်။မဲဆောက်ထိုင်းချင်းကြီးနဲ့အဲ့ဒါပုဂ္ဂတိကအဖွဲ့ကြီးရဲ့ပူးပေါင်းပြီးစီစဉ်တယ်လို့ဒီလိုပနာမပြရပါတယ်။အဲ့ဒီပထမနေ့မှာတော့ခုနှစ်ရက် ก็เนาะอารมณ์อยู่เนี่ยปฐมเยกะโหลอ่ะคุณเนี่ยงาเนี่ยนอกอ่ะชื่ออ่ะงาเลยแล้วกูอ่ะตัวตุยเนี่ยท่องโชว์เราทูเลยสิเปียเป็นท่าดูเลยญาติเมอกงลงโหกาเวซีทุ่นไหนบูก็တော့ไม่เลยกูเตบาวสิงห์เป็นท่าดูอ่ถอดท่าปี่ส่งดูดิเจ้ามาเยเฉินนี่ก้าวดูดิโหดาเตชาซีซิปีกาเวซีโหทุ่นไหนไปแก่เลยรู้เลยสุบาเลยทุ่นยาเลยดูเนี่ยลงแห่เฉินเนี่ยนี่ปิ๊ดตรุตองท่าเนี่ยผ่องบ่เนาะไอ้ผ่องเนี่ยมาบา င်ပါတယ်နာမည်ပါတယ်ဒီရန်ပေါင်းတွေပါတယ်တော့ယောဂနဲ့ဆိုင်တဲ့ဟာပေါ့နော်အဲဒီပတ်သက်တဲ့ဟာတွေပေါ်ဝေးသီးထူးတဲ့နဲ့ဒီဟိုစာလူဖြစ်တယ်ဆိုတဲ့ဟာလေးပေါ့နော်အဲ့ဒါမျိုးဖြစ်တယ်ဆိုတဲ့အဲကျမကြီးစစ်စစ်ချက်ဒီပါပါတယ
်မဲဆောင်မြို့မှာတော့ပြီးခဲ့တဲ့ဂျွန်လကစပြီးမြန်မာလူသမားတွေအစုလိုက်ပြုံလိုက်ကူးစက်မှုတွေဖြစ်ပြီးလူ20ထက်မနည်းတိုက်စုံမှုတွေဖြစ်လာတာကြောင့်ရှေ့ပြောင်းလူသမားတွေကြားထဲမှာလည်းကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေဖြစ်လာတယ်လို့ယူဆရကြောင်းဆက်ပြောပြပါတယ
်ဟာတတိယလိုင်းမှာကမဲဆောင်မှာကအစုလိုက်ပြုံလိုက်ဟလာဒီ Open 90ယောဂကူးစက်ခံရတဲ့လူသမားအုပ်စုတွေများတယ်လို့ဒေသတွေမှာရှေ့ထိုင်းနေတယ်လူတွေများကူးစက်ခံရတယ်ပြီးပြီဆိုလို့ရှိရင်အတေကြောက်တရားလည်းဆက်ပြီးတွင်းနေလာတာရှိတယ်ပေါ့နော်။အာတိုံကြီးရဲ့တရားဝင်ကြီးရတာကိုတရက်ကို၄ရက်၅ရက်ဆက်တဲ့ချက်ပေါ့နော်အဲ့လိုပေါ့နော်အဲ့လိုမျိုးကြီးအဲ့လိုမျိုးကြီးကိုဆုံးတဲ့အပိုင်းပိုင်းတွေရှိတာတော့အာပြောမယ်ဆိုလို့ရှိရင်မိုက်ကိုင်းထဲမှာပဲဒီတက်တဲ့အလိုက်မှာလည်းအရင်အရောက်20လောက်ပေါ့နော်တွင်းနေ20လောက်ကအပြတ်ဆုံးရှုံးရတယ်ဆိုတဲ့ဟာလေမက်ဆောက်စီထဲမှာအပါဝင်ပေါ့နော်မက်ဆောက်စီထဲမှာလည်းကိုဗစ်ရောဂါနဲ့ဆုံးတာတွေရှိလာတယ်ပေါ့အဲ့လိုတွေဖြစ်လာတဲ့ခါကျတော့ဒီအရေးပေါ်ကာကွယ်ဆေးအကျိုးကိုဖြစ်လာတယ်ကျွန်တော်တို့ကလူသုံးတက်တယ်
ကိုယ်ပဲကူးစက်မှုတွေများတာကြောင့်အနီးရောင်အဆင့်တက်မှတ်ပြီးညမထွက်ရအမိတ်ပါဝင်ကန့်သက်ပိတ်ဆို့ထားတဲ့ပြည်နယ်29ခုထဲမှာတော့တက်ပြည်နယ်လဲပါဝင်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာတသန်းတသောင်းနီးပါးထိရှိလာပြီးဩဂုတ်လ20ရက်နေ့တနေ့လဲကူးစက်သူ2000နီးပါးထိရှိပြီးသေဆုံးသူကလည်း200ကျော်ရှိပါတယ်။နေ့စဉ်လဲထောင်ချီကူးစက်နေပြီးလူအတော်များများကတော့ကာကွယ်ဆေးထိုးနှံခွင့်မရကြသေးပါဘူးရှင်။
ဒီအမေရိကန်တန်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewbamis channel ဖြစ်ပါတယ်စလုံးပေါင်းက voabursechannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် voa bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabursech ဖြစ်ပါတယ်အတန်းနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabamis ဖြစ်ပါရင် VOA American သံရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကတင်ဆက်နေတဲ့ရေဒီယိုနဲ့ရုပ်တံအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့တင်ဆက်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီရှင်။စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်နေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါရှင်။ပထမဦးဆုံးတော့အမျိုးသမီးကဏ္ဍကိုကြည့်ကြရအောင်ပါ။ကိုဗစ်ကာလအလုတ်ကင်ဆုံးရှုံးရသူတွေအများပြားရှိလာနေပြီးအလုတ်သွားနေရသူတွေအတွက်လည်းလိုအပ်တဲ့ကာကွယ်ပေးမှုတွေမရတဲ့အကြောင်းအလုတ်သမားရေးလှုပ်ရှားသူတွေနဲ့စက်ရုံအလုတ်သမားတွေကပြောဆိုကြပါတယ်။အာနာသိန်းကာလကိုဗစ်ကပ်ပြီးနဲ့အမျိုးသမီးစက်ရုံအလုတ်သမားတွေရင်ဆိုင်နေရတဲ့အကျက်အတဲဒါတွေကိုသူတို့ဘလို့ရင်ဆိုင်ဖြတ်တန်းနေကြတယ်လဲဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ရှင်။
သိမှုနောက်ပိုင်းနိုင်ငံရေးစီးပွားရေးနယ်လုံခြုံရေးဆိုင်ရာမတည်ငြိမ်မှုတွေကြောင့်အမျိုးသမီးအလုပ်သမားတွေအများစုအလုပ်လုပ်ကိုင်နေတဲ့အထက်ချုပ်လုပ်ငန်းအပါအဝင်စက်ရုံလုပ်ငန်းတွေအများအပြားပိတ်ပစ်လိုက်ရတယ်လို့ကိုဗစ်ကပ်ပြီးထပ်ဆောင်းကြုံရတဲ့အခါအလုပ်သမားတွေအတွက်အခက်အတဲတွေကပိုပြီးများလာပါတယ်။စီးပွားရေးလုပ်ငန်းတွေရပ်တန့်သွားတဲ့အတွက်အလုပ်လက်မဲ့ဖြစ်ပြီးစားဝတ်နေရေးအခက်အတဲကြုံရသူတွေအများအပြားရှိပေမဲ့ဒီလိုလူတွေအတွက်အကာအကွယ်ပေးတာ၊ကူညီပံ့ပိုးတာတွေကတော့မရှိသလောက်ပဲလို့တကုံစိတ်ကန်းတဲ့ကျုပ်ဆက်ရုံတခုမှာအလုပ်လုပ်နေတဲ့မဲ့ဝေဝေအောင်ကပြောပါရစေ
။ညီမရဲ့အမတက်ရောက်စီလို့ရှိရင်အမရဲ့ဟိုလေးလပိုင်းတကြံပိတ်ရေကသူကပိတ်လိုက်တာအဲ့ဆက်ရုံစီလို့ရှိရင်ပိတ်လိုက်တာဘယ်နှလပိုင်းကျမှလဲဆို9လပိုင်းတရက်နေ့မှအလုပ်ပြန်စင်းရတယ်။အဲ့ဒါပတ်စံတကြံမှမပေးဘူးနော်။ပတ်စံတကြံမှမပေးဘဲနဲ့အဲ့တိုင်းပဲပိတ်လိုက်တာ9လပိုင်းတရက်နေ့မှအလုပ်ပြန်စင်းပြီးတော့အခု9လပိုင်း23ရက်နေ့ထိလာမသိဘူး။အဲ့ဒါစင်းပြီးတော့ဒီဘက်7လပိုင်းကုန်ပြီတစားထပ်ပိတ်တယ်။ထပ်ပြီးတော့အခု6လပိုင်းတရက်နေ့ကနေကိုဆင်းလိုက်တာ5ရက်6ရက်လောက်ရောက်တော့တစ်ခါထပ်ပြီးလိုက်တဲ့အခု6လပိုင်း20ရက်နေ့မှလုံဆင်းရမယ်အဲ့ဒါအမအရင်ခုသူ့အတွက်ကတော်တော်အခက်အခဲဖြစ်တာပေါ့လေဒီလိုရက်ဒီနေရာလဲဆိုဒီလိုပဲပေါ့မှတင်းရစီကတက်ဆန်ရှိလိုက်ရတဲ့အလုံလေးလိုက်လို့လဲဟိုကနေစားခေါ်တယ်ပေါ့တချို့ဆက်ရုံနေကြလို့ဆိုရင်ဒီလိုပေါ့လူလူလှုပ်ဖြုတ်ပြီးနေစားပြန်ခေါ်လဲဆက်ရုံရှိတယ်အဲ့ဒီဒီမှာနေစားပေါ့ဝင်လို့ပေါ့အဲနေစားခေါ်တဲ့အချိန်လို့ပေါ့နေစားမရှိတဲ့အချိန်ဒီလိုပဲရှိငါစားပေါ့ဒါပြီးတော့အကျွေးပတ်တာပေါ့လေရှိတာတော့လူပဲဟို1000ချင်း5000ရမှာပေါ့2000ချင်းတော့1000ရမှာပေါ့အဲ့လိုပဲရှိငါပြီးအကျွေးတော့တင်တာပေါ့စားနေကြတာပဲအဲ့လိုပဲ
မဝဝင်အောင်အလုပ်လုပ်နေတဲ့ဆက်ယုံကတော့အခုအချိန်ထိဆက်ပြီးဖွင့်ထားနိုင်သေးတာကြောင့်သူ့အထက်အလုပ်မပြတ်ရှိနေသေးတယ်ဆိုပေမဲ့သူ့ရဲ့ပတ်ဝန်းကျင်မှာကတော့မိသားစုဆွေမျိုးတချို့အပါအဝင်အလုပ်လက်မဲ့ဖြစ်ကုန်တဲ့သူတွေအများအပြားရှိတယ်လို့မဝဝင်အောင်ကပြောပြပါဗျ။
ကျမတို့ဆက်အောင်မှာတော့အဲ့လိုမျိုးတော့ပိတ်တာတော့မရှိဘူးဒါပေမဲ့တခြားတော့ဒီဇုံထဲမှာပေါ့အခုပိတ်နေတဲ့ယုံတွေတော့ရှိတယ်ဒီမှာတော့အလုပ်ပုံမှန်ဆင်းနေရတဲ့လူဖို့ကတော့ဒီလောက်ကြီးမခက်ခဲပါဘူးညီမမိသားစုတက်ပြောရလေဒါပေမဲ့တခြားသောမိသားစုတွေကတော့တော်တော်ခက်ခဲတယ်လေအချို့ဆိုလို့ရှိရင်ပေါ့ဟိုအဲ့လိုမျိုးအချို့ဆက်အောင်နေက15ရက်လောက်ပိတ်လိုက်တာတွေပါရှိသေးရောအဲ့ဒီတုန်းကသူတို့ပြန်သွားကြပြီးတော့ပြန်လာတော့အလုံးမခန့်တာတွေအဲ့ဒီမိသားစုတွေဆိုဒီရက်ွက်ထဲမှာအခုညီမနေတဲ့ရက်ွက်ပေါ့လေအဲ့ရက်ွက်ထဲမှာဒါညီမနဲ့အတိဒီလိုအဲ့ဒီမိသားစုတွေတော်တော်ဒုက္ခရတယ
်။အလုပ်ဆက်ပြီးရှိနေတဲ့သူတွေအထက်မှာလည်းတစ်ဖက်မှာကိုဗစ်ကပ်ရောဂါတွေဆိုးဝါးနေတဲ့အချိန်မှာတော့နေ့စဉ်အလုပ်သွားနေကြတာမို့ကိုယ်တိုင်ကျန်းမာရေးအတွက်အပြင်မိသားစုကျန်းမာရေးအတွက်ကိုပါပူပန်မှုတွေကတော့နေ့စဉ်ရှိနေတယ်လို့လည်းမဝဝေအောင်ကပြောပြပါဗျ။အဲ
့ဒီအချိန်လည်းအလုပ်ကရှင်းနေရတာပဲအခုလည်းရှင်းနေရတာပဲရက်ကတော့ပိတ်တယ်ဆိုတော့မရှိဘူးတနင်္ဂနွေတည်းရက်ပိတ်တယ်ပဲရှိတယ်။ဆိုးရင်ရတယ်ဆိုပေမဲ့လည်းဒီလိုပဲဟိုစားဝတ်နေရေးအရာလည်းသွားရတာရှိတယ်။နောက်တစ်ခုကကြာဆက်ယုံနေရလဲအဲ့ဒီလိုမျိုးမပိတ်သေးတာလဲပါတာပေါ့သူတို့ဆက်ရုံကမပိတ်တဲ့အတွက်ကြောင့်မလို့ကိုကအခုကျတော့ရမန်ကြီးတို့ ก็นั่นเดี๋ยวลุงมีเรื่องมาเลยเจ้าตัวลูกเอ้ยอันนี้ยานี่ดีตัวนี้อะไรบ่โอ้ลูกบ่กูตัวนี้มาเก้ามาอุบก็คนเดียบลูกเดียวลูกเชื่อเดียร์โอ้ลูกบ่ลาจามีอาลาจามีคนบ่คนเชื่อเนาะคนเดียร์คนไม่เชื่อลูกลาจามีคนเดียร์มาดูเสียงว่าเพราะเช้าเสียงนี่ส่วนนั้นไม่ยาวแต่เช้าเสียงนี่ส่วนนั้นมาดังยิ่งยาวเดียวอันเนาะแต่ดีนี้เสียงนี้ต้องยิ่งบางดูนี่เดียวละรู้เสียงนี่มาส่วนนั้นลูกจะมียาวเลยลูกเชื่อเดียร์เลย
กูรู้ยังยี่ดูข่าวเลยที่มีเรื่องมาบุกไปเดี๋ยวเลยยังโซนี่เรื่องจริงๆนั่นมารู้ว่าลูกบ่ลาจ่าบีบีก็ไปซื้อจริงไหมถ้าไม่รู้ดูดูประการเลยลูกมีรู้มาลูกจะมาเป็นนายบุลองงานเช่นนี้ประการเลยดูลูกบีก็ท่าเลยชีวิตเดียวจะมารู้โอ้แต่ช่วยจ่าเราเลยลูกเลยจ้าโอ้ก็ยอกาเลยแต่ดันที่มีเรื่องสุดก็ช่วยจ่าเลยยังเจ้าเดียวลาจ่าไม่อยากเล่นนี่บาสิโร่ชีอะไรเนี่ยไปซื้อบีโร่ดูไอ้มันนี่เนาะที่ยอกาอยู่ดูกูจะตายเล
ဒီကနေ့ကျွန်တော်တို့ရဲ့အမတ်တယောက်ဆိုလို့ရှိရင်အမရဲ့ဟိုလေးလပိုင်းတစ်ချိန်ထဲမှာလဲဆရာနာတင်းနာကိုလက်မခံတဲ့အလုပ်သမားကြီးတက်ကြွလှုပ်ရှားသူတွေတမကခေါင်းဆောင်တွေကိုစစ်ကောင်စီကဖမ်းဆီးနေနေတာတွေရှိနေကြကြောင်းအလုပ်သမားတွေအတွက်အကာအကွယ်ပို့ပြီးတော့မဲ့လာရတယ်လို့အလုပ်သမားတမကခေါင်းဆောင်တူကပြောပါတယ်အခုကကျွန်တော်တို့အနေနဲ့လည်းဒီကိုကြီးစောင်းချုံမှုဆိုနဲ့လက်ရှိနေစာကျွန် ตัวเราจะมาดูมาลบเป็นไหนก่อนเนาะคู่เฉยมาตัวเราถ่ายถ่ายที่ไหนตัวเราจะมาดูที่ตัวเองพูดเป็นไหมตัวเราเนี่ยเราเตรียมแค่ไหนมูเนี่ยที่ตัวเราเอาเลือดเชื้อเนี่ยเอาคู่เลือดเชื้อลงเนี่ยก่อนเนาะคุณมาเป็นไหนเนาะมาลานายเลือดเยอะเสียปงยานิวเลยจะมาดูถ่ายยาเราเย็นใส่เนี่ยละบ่ถ่ายจะมาดูเลือดเป็นไหนเนี่ยลูกเรียกว่ามาลบเป็นไหน ลูกเป็นไหนเนี่ยลูกเรียกว่าเราเลยอ่ะเราที่เราลงมาเป็นไหนก่อนเนาะแล้วคุณเราเชื่อเลยอ่ะเราที่เราลงมาเป็นไหนก่อนเนาะแล้วคุณเราเชื่อเลยอ่ะเราที่เราลงมาเป็นไหนก่อนเนาะแล้วคุณเราเชื่อเลยอ่ะเราที่เราลงมาเป็นไหนก่อนเนาะแล้วคุณเราเชื่อเลยอ่ะเราที่เราลงมาเป็นไหนก่อนเนาะแล้วคุณเราเชื่อเลยอ่ะเราที่เราลงมาเป็นไหนก่อนเนาะแล้วคุณเราเชื่อเลยอ่ะเราที่เราลงมาเป็นไหนก่อนเนาะแล้วคุณเราเชื่อเลยอ่ะเราที่เราลงมาเป็นไหนก
ကျွန်တော်တို့ရဲ့အမတ်တယောက်ဆိုလို့ရှိရင်အမရဲ့အလုံးလက်မဲ့ဥယျာဉ်၁၀သိန်းကျော်လောက်ထိရှိနိုင်တယ်လို့ဒီလိုချင်းတွေကိုလေ့လာစီရင်ပြုစုထားတဲ့အလုံသမားတမကတချို့ကပြောပါတယ်။နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေအတွင်းကိုဗစ်ကပ်ရောဂါဖြစ်လာတဲ့ဆိုးကျိုးတွေကိုအလုံသမားတွေအထူးသဖြင့်အမျိုးသမီးအလုံသမားတွေပိုးပြီးတော့ကြုံတွေ့ခံစားလာနေရတဲ့ဆိုတာကိုကုလသမဂ္ဂနိုင်ငံတကာအ
ဒီလုပ်ငန်းကိုပြည့်ပြည့်နေတဲ့အိစာရောင်းပါတယ်ဒီအနာတိတ်မီနောက်ပိုင်းမှာအိုက်ဟာရီယာ အကုန်လုံးတစ်ခုမှတကယ်ကျွန်တော်တို့ချိုးဖောက်ခံရတာပေါ့နော်လို့တမခွင့်ရည်တယ်။ဥမာခွင့်အခက်ခဲကြီးဥမာကြောင်းတက်ခွင့်လေးလို့တမမိမှာရှိရရပိုင်ခွင့်လေးအကုန်လုံးကိုကျွန်တော်တို့ကဖြုတ်ချခံရတာဖြုတ်ချခံပြီးတော့သူတို့ဒီနေ့မှအလုပ်လာမစင်းရင်သူတို့ကန့်သက်ချက်တွေပေါ်မှာပဲကျွန်တော်တို့အလုပ်ပြုံမှာသူတို့ဟိုလာစာမဲ့ခွင့်ဆိုလာစာမရလဲကျွန်တော်တို့နားရတယ်။ဒါပေမဲ့ဒီလိုဟာမျိုးတွေပေ
ောင်းလက်ရှိသုံးဆောင်နိုင်ရတော့ CPU တွေပေါ့လုံးရှင်နဲ့အလုပ်သမားနဲ့တော်တော်များများတပောက်ချုပ်ခဲ့ရတဲ့ CPU တွေလုံးဝချုပ်ဖောက်ခံရတဲ့အနေအထားမျိုးတွေမှာပြန်ပြီးတော့ထားယူပေးပါလို့လည်းတောင်းလို့မရတော့တဲ့အနေအထားမျိုးတွေရှိတာပေါ့ဟုတ်ကဲ့
နိုင်ငံရေးမတည်ငြိမ်မှုတွေနဲ့အတူကိုဗစ်ကပ်ရောဂါကြောင့်ထိခိုက်နေလာရသူတွေထဲမှာတော့အလုပ်ရှင်တွေရောအလုပ်သမားတွေရောပါဝင်ကြတာပါဒါပေမဲ့ထိခိုက်ဆုံးရှုံးမှုတွေကြုံရတာချင်းတူပေမဲ့လို့အလုပ်သမားတွေကတော့ပိုးပြီးကောင်းမွန်ဖြစ်ခံရလေးရှိတယ်လို့သူကပြောပါတယ်အာနာသိမ်းထားတဲ့အခြေအနေကိုအခွင့်ကောင်းယူပြီးအလုပ်ရှင်တွေကအလုပ်သမားတွေအပေါ်ဖိနှိပ်နေတာတွေဆက်ပြီးတော့မလုပ်စေချင်ဘူးလို့လည်းသူကပြောပါတယ်
။ဘလို့အခြေအနေဖြစ်တဲ့လဲဆိုကျွန်တော်တို့ကသူတို့ဒီအာနာသိမ်းတာရောအာနာသိမ်းတာပေါ့နော်လက်ရှိကျွန်တော်တို့ဆုံးလက်ရှိခံစားနေရတဲ့အခွင့်အရေးတွေကိုဒီအလုပ်ရှင်တွေနဲ့ဟိုအလုပ်ရှင်ရောအလုပ်သမားရောမှာအရင်ကဒုက္ခရောက်နေတဲ့အချိန်မှာပေါ့နော်တာတူညီမျှလေးလုတ်သွားမယ်ဆိုရင်တော်သေးရပေါ့အခုချိန်မှာအဲ့လိုမဟုတ်ဘဲနဲ့ကျမ်းမာရေးရလဲကျွန်တော်တို့မှာအရင်ကြီးရှင်ဆိုင်ရတဲ့အခြေပေါ့နော်ကဘာနဲ့ ชิมเอาแต่นี้ใส่เนี่ยเลยเฉยมาจังเลยที่นี่วันนี้ยามาเพียงเนี่ยในเฉยนี่บอกมาว่าแทบจะตั้งหน้าว่าตั้งหน้าเส้นตัวหน้าหน้าว่ามาจะมาว่าลุ่มลุ่มเนี่ยตัวที่ลุ่มยุ่งมาเพียงเอาจะมาลุ่มปูซาบิวอ่ะที่ลุ่มเช่นเนี่ยน่าเลยบิวอ่ะมาเลยจะมาลุ่มปูบีตั้งสูนี่อะไรไม่ใช่เว้ยเนี่ยเลยที่คนยืนได้ลุ่มก็ไม่ใช่น้องมาเลยจะมาว่าถ้าลุ่มมาเลยเดี๋ยวเนี่ยหูแต่ชูช่องน้าบอกจะมาเอ้ยคู่จะรอลุ
ဒီပြောက်စီခြင်းပေါ့နော်ကျွန်တော်တို့အမြန်ဆုံးဟိုဒီပြောက်စီခြင်းပေါ့နော်ကျွန်တော်တို့အလိုမျိုးပဲပြောခြင်းနဲ့ဟုတ်လုံချုံရေးစိုးရင်စရာရှိနေတဲ့အတွက်အမြင်မဖော်လို့တဲ့အလုပ်သမားတမကကောင်းဆောင်တို့ပြောသွားတာပါလက်ထလုံးမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေကတော့တိတိတသားကျဆင်းလာတာမရှိသေးတယ်လို့စက်ရုံလုပ်ငန်းတွေပုံမှန်ပြန်လည်လက်ပတ်နိုင်ဖို့အလားအလာနဲ့ပါနေသေးတာကြောင့် ဘလုတ်သမားတွေကြာဆိုရင်ပြန်မှုတွေကတော့နေ့တရူဝါဆက်ပြီးရှိနေဆဲပဲဆိုတာတင်ပြရင်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုရှင်မာပဲရန်နာဝင်ပြပါရှင်မြန်မာပြည်သူပြည်သားအပေါင်းကိုဗစ်ကပ်ဆိုးကြီးကနေအမြန်ဆုံးကင်းဝေးနိုင်ကြပါစေရှင်မ
ကင်ဂျူထရီအပတ်စဉ်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍပါရှင်စနေနေ့နေ့ခင်းပြည်ရဲ့မြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်မကြာခင်မှာတော့တိတ်ပံတဲ့နီးပညာကဏ္ဍကိုတင်ဆက်မှာပါအခုတော့အမေရိကန်တခွင်တူတဆုံလင်အမေရိကန်တခွင်အစီစဉ်ကိုတင်ဆက်မှာပါရှင်ဒီတစ်ပတ်အတွက်တော့အပူလှိုင်းဒဏ်ခံရတဲ့အမေရိကန်အနောက်ဖက်ခြမ်းဒေသရာသီဥတုပူပြင်းမှုကြော New York မြို့သူမြို့သားတွေအကြောင်းကိုအောင်ကစူးစီးတင်ပြထားပါတယ်ရှင
်။ American ပြည်အောင်စုအနောက်မြောက်ဒေသမှာအပူလိုင်းဖြတ်သန်းမှုကြောင့်ဒေသခံတွေဟာအပူဒဏ်ကိုအတော်လေးပြင်းပြင်းထန်ထန်ခံနေရပါတယ်။အထူးသဖြင့်အင်ဂျင်မဲ့တွေလည်းဒုက္ခကြုံနေရတာကြောင့်အစိုးရအပြင်အင်ဂျင်မဲ့ဆောက်ရှောက်ရေးစားတဲ့သူတွေကပါအကူအညီပေးနေပါတယ်။ဒီကြောင့် AP သတင်းကိုအခြေခံပြီးတင်ပြပေးရမယ်
။ If you want to come back to my van, we've got a bunch of cold water, other cold
water. Oregon in Portland ဟာရာသီဥတုမြောက်တာတဲ့ဒေသဖြစ်ပြီးခုခါမှာတော့ရာသီဥတုဆိုးဆိုးရွားရွားပူပြင်းတဲ့ဒဏ်ကိုခံနေရတာပါ။ဇွန်လအကုန်လုံးကလည်းရာသီဥတုပူပြင်းမှုကြောင့် Oregon မှာလူရာချီတည်ဆုံးခဲ့သေးတယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာအပူချိန်ဟာ100ဒီဂရီ Fahrenheit အထက်ထိရှိခဲ့ပါတယ်။တိမ်မပူတဲ့ဒေသဖြစ်တာကြောင့်တော်တော်များများရဲ့အိမ်မှာလေပိစက်လည်းတက်ဆင်မထားကြပါဘူး။အင်ဂျင်မဲတွေအတွက်တော့ဒီရာသီမှာအတော်လေးဒုက္ခရောက်ကြပါတယ်။အင်ဂျင်မဲတူဖြစ်သူ Scott Zelitis က
တကယ်စိတ်ပျက်စရာကောင်းပါတယ်။အရေးထဲမှာတော့ပူလွန်အားကြီးလို့ဘလို့မှမခံနိုင်ပါဘူး။အေးဆုံးနေရာမှာသာသွားပြီးနေလိုက်ချင်ပါတော့တယ်
။တကယ်တော့ပြီးခဲ့တဲ့သတင်းပတ်အတွင်းရာသီဥတုပူပြင်းတဲ့ဒဏ်ကိုအမေရိကန်တနိုင်ငံလုံးကြုံခဲ့ကြတာပါ။အမေရိကန်အနောက်လေပိုင်းဒေသကနေအရှေ့မြောက်နဲ့အတ္တလန်တိတ်အလယ်ပိုင်းဒေသတွေမှာပါရာသီဥတုဆိုင်ရာသတိပေးချက်တွေအမေရိကန်မိုးလေဝသဌာနကထုတ်ပြန်ခဲ့ပါတယ်။မီရှိဂန်မှာဆိုရင်လည်းမိုးသက်ထန်မှုကြောင့်မြေပြိုပြီးလူနေအိမ်နဲ့စီးပွားရေးလုပ်ငန်းသက်တမ်းလောက်ရစီမီပြတ်တောက်ခဲ့ပါတယ်ပေါ့တလန်ကဒုက္ခရောက်နေတဲ့အင်ဂျင်မဲတွေဟာကုလိုပူပြင်းတဲ့ရာသီမှာတော့လေအေးပေးတဲ့စင်တာတွေရှိရကုန်မသွားကြတာကြောင့်သူတို့စီသွားရောက်ထောက်ပံ့ပေးရတယ်လို့အင်ဂျင်မဲကူညီရေးအဖွဲ့ဝင်တွေကပြောပါတယ် Kim James က
ရာသီဥတုကဆိုးဝါးလွန်အားကြီးတော့ရေကအစလိုအပ်မဲ့ပစ္စည်းတွေအလုံးအစင်သင့်ပြင်ထားပြီးလိုက်ပေးသွားမှာဖြစ်တယ်လို့အပူဒဏ်ကြောင့်သူတို့ကြာမာရေကိုလည်းကြီးစုစစ်ဆေးပေးသွားပါမယ
်အမေရိကန်နောက်ပိုင်းတစ်ခုလုံးမှာမိုးကောင်ခြောက်သွေးမှုနဲ့အပူချိန်လွန်ကဲမှုတွေကြောင့်တော်မီတွေလည်းလောင်ကျွမ်းနေပါတယ်ပေါ့တလန်ကခီးဝေးအပြေးသမားတွေလည်းအရင်ကဆိုရင်ညနေပိုင်းအပြေးလေးကျင်ရာကနေအခုခါမှာတော့မနက်ပိုင်းအပြေးလေးကျင်ပါတယ်မနက်9နာရီလောက်အပူချိန်ဟာ80ဒီဂရီဖာရင်ဟိုက်ကျော်ရှိနေတာပါအပြေးသမားတဦးဖြစ်တဲ့လူနာအက်ဒီယာက
ပူလုံးကိုကျွေးလဲအများကြီးထွက်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းဒါမျိုးဖြစ်တာကိုသတိထားမိပါတယ်အပူဓာတ်ဟာလူခန္ဓာကိုလည်းထိခိုက်စေရကြောင်းရေလုံလောက်အောင်တောက်ဖို့ဟာအရင်တကယ်အရေးကြီးပါတယ်ခက်တာကမြို့ထဲမှာပြင်းနေတဲ့အချိန်ရေလည်းတယ်လေးမရှိပါဘူ
းရာသီဥတုပူပြင်းမှုကြောင့် Oregon ပြည်နယ်မှာအရေးပေါ်အခြေအနေကြီးညာထားပြီးလျှက်စစ်မီးနဲ့တည်ယူပို့ဆောင်ရေးကဏ္ဍမှာအခက်ကြုံလာရင်ဖြစ်ရှင်းဖို့ဖြစ်တယ်လို့တာဝန်ရှိသူတွေကဆိုပါတယ်ဒါအပြင်လေးပိစက်လွတ်ထားတဲ့စင်တာတွေဖွင့်လှစ်ပေးထားသလိုအဲ့ဒီကိုသွားတဲ့ဘတ်ကားတွေတက်စီရင်လည်းပတ်စံပေးစရာမလိုပါဘူးစာကြည့်လိုက်ဖွင့်လှစ်ချိန်လည်းတိုးပေးထားပါတယ်ခင်ဗျာ ရီဇိုနာပြည်နယ်ကစိုက်ပျိုးရေးသမားတွေဟာစိုက်ခင်းတွေအတွက်ပေးတဲ့စေရေးလာမယ့်နှစ်မှာလျော်နေရရှိရမယ့်အခြေအနေရင်ဆိုင်နေရပါတယ်ကော်လိုရာဒိုမြေကြီးသုံးဆွဲမှုရှော့ချလိုက်တာကြောင့်ဘာရီဘလောက်စိုက်ပျိုးမလဲနောက်လုပ်ငန်းဝင်ကအလုပ်သမားတွေအလုပ်လက်မဲ့ဖြစ်မဲ့အရေးနဲ့ပတ်သက်ပြီးတော့အခုခါမှာလုပ်ငန်းရှင်တွေကပြန်သုံးသပ်နေပါတယ်ဒီအကြောင်းတင်ပြပေးရမယ်အရီဇိုနာပြည်နယ်ကပြောင်းမှုနဲ့တခြားတိနံစိုက်ခင်းတွေအတွက်အခုခါမှာရေရနေသေးပေမဲ့ဘလောက်ကြကြဆက်ပြီးတော့ဒီတိုင်းသွားနေမလဲဆိုတာကတော့မရေမရာဖြစ်နေပါတယ်ယာလီဥလူဖောက်ပြန်မှုမိုးခေါင်ရေရှားမှုတွေကြောင့်ဒီစိုက်ခင်းတွေအတွက်ပေးနေတဲ့ကော်လိုရာဒိုမြေကြီးကိုပထမဆုံးအကြိမ်အနေနဲ့ဆော့ချကန့်သတ်သွားမှာဖြစ်ပါတယ်အမေရိကန်ရေအရင်းမြစ်စီမံခန့်ခွဲရေးဘျူရိုကဩဂုတ်လလယ်မှာဒီကန့်သတ်ချက်တစ်ကိုချမှတ်ခဲ့တာပါအမေရိကန်နောက်ဖက်ကလူဦးရေတန်ပေါင်း40လောက်ဟာဒီမြေကြီးကိုမိခိုနေရတာဖြစ်ပြီးအရီဇိုနာပြည်နယ်ဖင်နယ်ခရိုင်ကစိုက်ပျိုးရေးသမားတွေကတော့အထိအနာဆုံးဖြစ်မှာပါ Tempe စိုက်ပျိုးရေးကုမ္ပဏီကစိုက်ပျိုးရေးသမား Will Delana က
Colorado မြေကြီးပေးနေတာကိုဖျက်လိုက်ရင်စိုက်ခင်းသုံးရေပမာဏတော်တော်များများရမှာမဟုတ်တော့ပါဘူးနောက်နှစ်အတွင်းသုံးရမယ်ရေတစ်ဝက်လောက်ရော့သွားမှာဆိုတော့အခုစိုက်နေတဲ့မြေကတော်တော်များများလည်းမစိုက်နိုင်တော့ပါဘူး
ရေပေးဝင်မှုရှော့ချလိုက်တာကြောင့်အရီဇိုနာကဒီခရိုင်မှာအ धिक ထွက်တဲ့ပြောင်းဝါကွန်မူရောစပါးနဲ့မွေးမြူရေးကဏ္ဍအပေါ်မှာပါထိခိုက်မှာပါမူခေါင်ရရှာမှုနဲ့ရေလောင်တမန်တွေမှာစုဆောင်းထားတဲ့ရေလျော့နေနေတာကြောင့်လည်းခမန်းထားခြင်းနဲ့ဆော့ပြီးတော့အခုလိုအခြေအနေရင်ဆိုင်ရတာပါစိုက်ပျိုးရေးအတွက်လိုတဲ့ရေတစ်ဝက်လောက်ကိုမြေအောင်အဝီစီရေတုံးပြီးတော့ကျန်တစ်ဝက်ကတော့အရီဇိုနာစီမံကိန်းကော်လိုရာဒိုမြေကနေရပါတယ
် So the water districts currently installing as many ground
အခုရေပေးရေးစီမံကိန်းကရေအောင်အဝီစီရေရင်းတွေကိုလိုက်တူးပြီးအကူအညီပေးပါတယ်။စိုက်ပျိုးရာမှာလည်းရေတိတ်မလို့တဲ့အပင်မျိုးစိုက်ဖို့ပြန်စီစဉ်ရပြီးတော့တိတ်အများကြီးမစိုက်တော့ဘူးဆိုတော့ရေလွတ်တွေလည်းဒီအတိုင်းပဲကျန်နေမှာပါ
။ဒါပေမဲ့လည်းအခုခါမှာရေတိတ်မလို့တဲ့ဂွာယူလီဆိုတဲ့ခြုံပင်တစ်မျိုးကိုဒလန်ဒါကစမ်းသပ်စိုက်ပျိုးနေပါတယ်။ကာတာယာလောက်ရာမှာသုံးဝင်တဲ့ရာဘာကိုဒီအပင်ကနေထုတ်ယူมาဖြစ်ပြီးပမာဏတော်တော်များများစိုက်ပျိုးဖို့စမ်းသပ်စီမံကိန်းမှာသူပါဝင်ပါတယ်
။ They can extract a natural form of rubber out of it.
ဒီအပင်ကနေရော်ဘာလိုမျိုးဟာကိုထုတ်လို့ရပါတယ်။ Bridgestone Tire Company ကဒီအပင်မျိုးအများကြီးစိုက်ဖို့စမ်းသပ်နေပြီးမိစားမဆက်ယုံဆောက်ဖို့လည်းနေရာကြည့်နေပါတယ်။ဒီအပင်မျိုးကအရင်ခတ်တဲ့ဆိုင်တော့ရေတဝက်လောက်သာလိုပြီးတခြားအပင်တွေထက်စိုက်ပျိုးဖို့လည်းပိုအဆင်ပြေပါတယ်။ဆိုတော့ရေနှဲနေတဲ့အချိန်မှာဒါဟာမျှော်လင့်ချက်တစ်ခုပါပဲ။
ဒလန်ဒါဟာစိုက်ပျိုးမြေဧက6000ကိုကြီးကျက်စိုက်ပျိုးတာဖြစ်ပြီးတော့အများစုကတော့ပြောင်းမှုစိုက်ပါတယ်။နောက်နှစ်မှာတော့ရေရှားမှုကြောင့်အပင်တွေတိတ်ဆိုင်နေတော့မှမဟုတ်ပဲလုံသားအင်အားလည်းယုံနေတော့မှာပါ။ခုကမှလုံသား18ဦးရှိပေမဲ့2024မှာတော့8ယောက်လောက်ပဲထားနိုင်တော့မယ်လို့ဆိုပါတယ်။တဘာဝပတ်ဝန်းကျင်မထိခိုက်အောင်ရေလျှော့ချခွဲဝေသုံးဆွဲဖို့လိုအပ်နေတဲ့အချိန်ထဲမှာပဲတချို့စိုက်ပျိုးရေးလုံသားတွေကတော့အလုပ်လက်မဲ့ဖြစ်မဲ့အရေးစိုးရိမ်နေကြပါတယ်ခင်ဗျာ။လူတယောက်အတွက်အသုံးဝင်တော့တဲ့အမိုက်ဟာတခြားသူတယောက်အတွက်အဖိုးရံရဲနာဖြစ်နေရပါတယ်အထူးသဖြင့်အခုလိုကာယယောဂကာလမှာပတ်စံမကုံနေမဲမကုံရအောင်နဲ့အသုံးပြုလို့ရနေတဲ့ပစ္စည်းတွေအလေအလွတ်မဖြစ်အောင်တချို့ကတော့ Lambda platform ပေါ်မှာသူများစုပစ်ထားတဲ့ပစ္စည်းတွေကိုပြန်အသုံးပြုနေပါတယ
် This is a chair from probably the 1960s
ဘုံမျိုးတွေဒီနိုင်ငံတွေမှာအများအပြားပြတ်တဲ့ပစ္စည်းကိုပြန်ပြန်အသုံးမပြုသလိုအသက်ဆန်းပေါ်လာရင်လည်းအဟောင်းတွေကိုဆွန့်ပစ်လေးရှိပါတယ်တချို့ကတော့အလေအလွတ်မဖြစ်အောင်အသုံးပြုလို့ရနေတဲ့ပစ္စည်းတွေကိုဆွန့်ပစ်အမိုက်ပုံတွေကလိုက်ရှာပြီးပြန်သုံးပါတယ်လုပ်ငန်းဝင်ကအပြန်အသုံးချလို့ရမယ့်ပစ္စည်းတွေကိုလိုက်ရှာဖွေသူကတော့ကင်ဆာကုသရေးဆိုင်ရာ PhD ဒေါက်တာလည်းဖြစ်သုတေသနပညာရှင်လည်းဖြစ်တဲ့ခရစ်စတီနာမာနီပါ
It had a few spinach leaves on it
အဲမှာ spinach အရွက်တချို့ရှိပေမဲ့သုံးလို့ရပါသေးတယ်လို့သူကပြောပါတယ်။ဆွန့်ပစ်ထားတဲ့တာမန်အိမ်သုံးဆောင်ပစ္စည်းရှေဟောင်းပရီဘောကအဝေးအစားတချို့ဆိုရင်ဆိုင်ကကတ်ထားတဲ့ရစိတ်ကောင်ရှိပါသေးတယ်။ဆွန့်ပစ်ပစ္စည်းတချို့ဟာအရေးအသေးတော်တော်လေးကောင်းပါတယ်။နယူးယောက်မှာကယောဂဖြစ်ချိန်ကာလအတွင်းအိမ်ရှင်းရင်းနဲ့တော်တော်များများကိုဆွန့်ပစ်ခဲ့ကြတာပါ။ပစ္စည်းတွေကိုပြန်လည်အသုံးပြုသူ Violet က
This table right here this guy
ဒီစပွဲက platform ပေါ်ကကောက်လာတာပါ။ Wine Blinsen ဆိုရင်လည်း Lambda ကပဲကောက်လာတာပါလို့ဆိုပါတယ်။ Lambda ကကောက်လာတဲ့ပစ္စည်း20 30လောက်ကိုစေးတို့ဖို့လိုတာတော့ပြင်ရရှိတာပြန်ပြပြီးအိမ်ကိုအလှပြန်ဆင်ထားပါရယ်အခုလိုဆွန့်ပစ်ပစ္စည်းတချို့ကိုပြန်သုံးပြတာကြောင့်ကယောကာလအတွင်းပစ္စည်းတွေအလေအလွတ်မဖြစ်အောင်နဲ့ပတ်စံပိုစုဆောင်းပြီးဖို့လဲသူတို့ကမျှော်လင့်နေတာပါခင်ဗျာ
ဒါကတော့ တဆုံလေအမေရိကန်တခွင်အစီအစဉ်မှာအရီဇိုနာပြည်နယ်ကစိုက်ပျိုးရေးသမားတွေနဲ့တခါဆုံးဖြတ်ပစ္စည်းတွေကိုပြန်အသုံးပြုနေကြတဲ့နယူးယောက်မြို့သူမြို့သားတွေအကြောင်းကိုကိုအောင်ကစူးစီးတင်ဆက်ခဲ့တာပါရှင်။အခုတော့တိတ်ပန်တဲ့နည်းပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာပါ။
ဒီတစ်ပတ်တော့ဆယ်ကျော်သက်အရွယ်ဗြိတိန်ဘယ်လ်ဂျီယံနိုင်ငံသူကလေးတယောက်ဒရင်အသေးစားလေးသစင်းနဲ့ကဘာပတ်တဲ့အကြောင်းပြောပြပေးပါပါမြန်မာနိုင်ငံအပေါ်ဝင်ကဘာနိုင်ငံပေါင်း52နိုင်ငံကိုကီလိုဂရမ်300အဆိတ်လောက်ပဲလေးတဲ့အပေါ်ဆုံးအမြန်ဆုံး Shark Ultralight လေးရင်လေးနဲ့ကြော်ဖြတ်ပြီးပြန်တန်းတဲ့သူကတော့ဗြိတိန်ဘယ်လ်ဂျီယံနိုင်ငံသူ Zara Radford ဖြစ်ပါတယ်သူဟာအောက်တိုဘာ16ရက်ဗိုလ်တဖူးနေ့ကဘယ်လ်ဂျီယံနိုင်ငံကော့ထရီမြို့မှာရှိတဲ့ဘေဗာဟမ်လေစိတ်ကနေစပြီးတော့ထွက်ခွာပါတယ်။သူခီးစဉ်အစမှာအင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးအင်္ဂလန်ကိုသွားတာပါ။ဇာရာဟာကမ္ဘာပေါ်ကတိုက်ကြီး9ရိုက်နိုင်ငံပေါင်း52နိုင်ငံကိုလင်းရင်သေးသေးလေးနဲ့တယောက်တည်းဖြတ်သန်းမှာဖြစ်ပါတယ်။3လလောက်ကြာမဲ့သူ့ရဲ့ခီးစဉ်အတွင်းပင်လယ်သမုဒ္ဒရာတွေတဲကန္တရာတွေပြင်ကျေပြောတဲ့ Siberia တောတောင်တွေကိုပါဖြတ်သန်းရမှာဖြစ်ပါတယ်။အထူးသဖြင့်မြန်မာ Saudi Arabia, Honduras နဲ့ Greenland အပါအဝင်နိုင်ငံတွေစီကခွင့်ပြုချက်တွေကိုလည်းရထားပါပြီ
။ It's a dream I've had my entire life to fly in a plane around the world.
ကျွန်မတို့ဒေါက်တာကအိမ်မက်တစ်ခုပါပဲ။လေယာဉ်နဲ့ကမ္ဘာပတ်ဖို့တသက်လုံးအိမ်မက်မက်ခဲ့ရတာပါ။စိတ်ကူးရင်စံပေမဲ့ဒါကဖြစ်နိုင်တယ်လို့အမြဲတွေးပါတယ်။ဒီအိမ်မက်ကိုဘသူ့ကိုမှမပြောရင်ဘာမှဖြစ်လာမှာမဟုတ်ဘူးလို့တွက်ပြီးကျမမိဘတွေကိုဖွင့်ပြလိုက်ပါတယ်။သူတို့ကလည်းချက်ချင်းပဲသဘောတူတာပါပဲ။နောက်သတင်းမီဒီယာတွေကပါတင်ကြတာကြောင့်တခြားမိန်းကလေးတွေလည်းလေကြောင်းပညာမှရောသိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်္ချာဘာသာရပ်တွေမှစိတ်ဝင်စားလာမယ်လို့လည်းမျှော်လင့်ပါတယ
်။သိပ္ပံသင်္ချာရပ်နဲ့လေကြောင်းခံရမှာအမျိုးသမီးတွေကိုသိပ္ပံမတွေ့ရတဲ့အတွက်သူများသိပ်ပြီးစိတ်ကူးရင်လွန်းနေမလားဆိုပြီးအားငယ်ခဲ့ရတဲ့ဇာရာကတခြားမိန်းကလေးတွေကိုပါအားပေးချင်တာပါအဖေမပါတယောက်တည်းတန်တန်းတဲ့ဇာရာကသူ့ခီးစဉ်မှာပါတဲ့နိုင်ငံတွေရဲ့လေကြောင်းထိတ်ချုပ်ရေးတာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ဖို့ satellite telephone နဲ့ radio စကားပြောဆက်ပါယူသွားပါတယ
် So I speak to some previous World record holders
အချင်းကြာကြီးတယောက်တည်းလေယာဉ်မောင်းတဲ့သူတွေစီကနေအံ့ဩစရာတွေတိလိုက်ရတာကသူတို့ဟာခီးစဉ်တွင်တိတ်ပြီးတော့အထီးကျန်ဆန်ခဲ့တယ်ဆိုတာပါလေယာဉ်ထဲမှာတယောက်တည်းအချင်းကြာကြီးနေကြရတာကိုအရာရာအဆင်ပြေဖို့တယောက်တည်းပဲမျှော်လင့်နေရတဲ့သဘောမျိုးပါဒါကြောင့်ကျမတို့ဒီခီးစဉ်တွင်တတ်နိုင်သလောက်မိသားစုနဲ့ရှိနေဖို့ကြိုးစားရမှာပါပဲဒါဆိုရင်ခံစားမယ်ထင်ပါတယ
်သူ့လေယာဉ်နောက်ကလိုက်ပြီးကူညီမဲ့ဖော်လင်းမရှိပါဘူးဒါပေမဲ့ဗြိတိန်လေးတဲ့လေရင်ဟူးဟောင်းတယောက်ဖြစ်တဲ့သူ့ဖခင်ကကဘာပတ်မဲ့တမီးအတွက်နိုင်ငံအတော်များများရဲ့လေချောင်းပိုင်တဲ့တွေနဲ့ပြန်တန်းခွင့်ရအောင်ခွင့်ပြုမိန့်တွေကိုကြိုတင်တောင်းခံပေးထားတာပါ။ Greenland တရုတ်နဲ့ Nicaragua လိုနိုင်ငံတွေမှာညံ့အိမ်နားနေတဲ့အခါဒေသခံတွေရဲ့အိမ်တွေမှာဖြစ်စေဟိုတယ်မှာဖြစ်စေတဲဖို့လှုပ်ထားပါတယ်။သူကတနေ့ကို9နာရီလောက်ပဲမောင်းမယ်လို့ပြောပါတယ်။
So on average I fly about 5 hours.
ချက်ကြင်ပြောရရင်တနေ့ကို9နာရီလောက်ပြန်ရမှာဖြစ်ပြီး3ရက်ပြန်ပြီးရင်တော့တရက်အနားယူရမှာပါ
။သူ့လေရင်သေးသေးလေးကို American နိုင်ငံ New York က JFK လေးစိတ်ကလွဲပြီးရှုပ်ထွေးတဲ့လေးစိတ်ကြီးတွေမှာမရက်ဖဲလေးစိတ်အသေးစားလေးတွေမှာပဲညအိမ်ရက်နာဖို့ဖြစ်စေလေရင်စီဖြစ်ဖို့ဖြစ်စေရက်ဖို့အတွက်စီစဉ်ထားပါတယ်။
Fatigue is definitely a factor, but I'm making sure that
ပင်ပန်းနွမ်းနယ်ကကိုတိတိကျကျခံစားရမှာပါ။ဒါပေမဲ့ကောင်းကောင်းအနားယူနိုင်ဖို့တော့အမြဲလုပ်ပါမယ်။စိတ်ဓာတ်ကျစရာတွေလည်းပေါ်လာနိုင်ပါတယ်။ထောက်ပံ့ပို့ဆောင်ရင်းနဲ့ပတ်သက်တာ၊ရာသီဥတုနဲ့ဆိုင်းနာတွေလိုအချိန်ယူရတာမျိုးတွေရှိလာနိုင်ပေမဲ့ရင်ဆိုင်ဖို့အသင့်ပြင်ထားပါပဲ။ကျမကိုအကူအညီပေးမဲ့အဖွဲ့ကလည်းတောင်းပါတယ်
။သူ့အဖွဲ့မှာလေမှုတွေဖြစ်ကြတဲ့မိခင်ဖြစ်သူ Beatrice Desmet နဲ့ဖခင်ဖြစ်သူဆန်တို့ကအမာခံတွေဖြစ်ပါတယ်။သူကဘာကိုလင်းရင်နဲ့ပတ်ချင်တယ်လို့ပြောတော့ဘလို့ခံစားရမှန်းတော့မသိဖြစ်သွားပါတယ်တဲ့
။ When she first told me about it my heart skipped a beat.
ကျမကိုစပြောတော့နှလုံးခုန်ကရက်သွားတယ်လို့ပုံမှန်ပြန်ပြအောင်အတော်ကိုလုပ်ယူရတယ်။အခုတော့တမိအတွက်ကျမတိတ်ကူးယူတယ်။သူလှုပ်ချင်တာကိုအပြေအဝလှုပ်ပေးမှဖြစ်တယ်လို့တိတ်လေကူးယူတယ်။ဘလို့ခံစားရမှန်းတော့မသိဘူး။
It's exciting. It's really excited. I see the risk.
သိကိုစိတ်လှုပ်ရှားစရာကောင်းပါတယ်။ကြုံရနိုင်တဲ့အနေတွေကိုကျွန်တော်မြင်နေတယ်လို့နားလဲလေ။သူလဲနားလဲလေ။ဒါပေမဲ့သူ့လုပ်ရက်ကိုကျွန်တော်တကယ်ဂုဏ်ယူတယ်။သူ့အတွက်တည်းမဟုတ်ပါဘူး။တခြား main ကလေးတွေလေချောင်းနဲ့ stamp သိပ္ပံဘာသာရဲ့တွေကိုစိတ်ဝင်စားလာနိုင်စေတာကြောင့်ဒါကသိကိုကောင်းပါတယ်
။သူ့ခီးစဉ်အတွက်ပရမဆုံးစိန်ခေါ်မှုကြီးကတော့ Atlantic သမုဒ္ဒရာကိုဖြတ်တာပါ။ဆိုင်ဘီးရီးယားကနေမွန်ဂိုလီးယားကိုသွားတဲ့ခီးရှင်မှာလေလူသိမ့်နေတဲ့တောတောင်တွေပေါ်နိုင်ရတော်ကြဖြစ်အောင်ကြောင့်ရစုံတစ်ခုဖြစ်ရင်တော့အကူအညီရဖို့မလွယ်ပါဘူးအခုခီးစဉ်အတွက်စိတ်တွေတိတ်ကိုလှုပ်ရှားနေတဲ့ဇာရာဟာအသက်19နှစ်ပဲရှိပါသေးတယ်လင်းရင်နဲ့တကူတော့ကဘာပတ်ခဲ့တဲ့အထက်မှာရှီယာစတန်ဝစ်ကအသက်30အရွယ်အမျိုးသမီးဖြစ်တဲ့အတွက်အခုဆိုသူဟာကဘာပတ်တဲ့အထက်မှာအသက်အငယ်ဆုံးမိန်းကလေးဖြစ်လာပါပြီ။သူ့ရင်ဗြိတိန်နိုင်ငံသားအသက်18နှစ်အရွယ် Travis Ludlow ဟာလည်းဇူလိုင်လထဲမှာပဲအသေးစားလေယာဉ်လေးနဲ့ကမ္ဘာပတ်နိုင်ခဲ့သူပါ
။ It is nice that you know youngest female obviously
အသက်အငယ်ဆုံးမိန်းကလေးလို့ပြောကြတာသိကောင်းတာပဲ။အသက်အငယ်ဆုံးလူမဟုတ်ဘူး။အသက်အငယ်ဆုံးအမျိုးသမီးဆိုပြီးတော့မှတ်တမ်းတင်ကြမှာပါ။ဒါကဘာကိုပြသလဲဆိုတော့အမျိုးသမီးတွေနဲ့အမျိုးသားတွေကိုရှင်နိုင်တယ်ဆိုတာပ
ါလင်းရင်မှုလေးဇာရာရတ်ဖို့ကသူကြီးရင်အာကာသရင်မှုလုပ်မယ်လို့ဆိုပါတယ
် So hoping to get university next year to study even
ချစ်တဲ့တက္ကသိုလ်သွားရင်ကွန်ပျူတာသိပ္ပံဒါမှမဟုတ်လျှက်စစ်အင်ဂျင်နီယာလိုင်းကိုယူမယ်လို့စိတ်ကူးထားပါတယ်ကျောင်းပြီးရင်တော့ကျမရဲ့အိမ်မကြီးကအာကာသရင်မှုတယောက်ဖြစ်လာဖို့ပါပဲဘလို့ဖြစ်လာမလဲဆိုတော့စောင့်ကြည့်ရမှာပေါ့လေတကယ်ဖြစ်လာရင်တော့သိကောင်းမှာပါပဲ
သူခီးစဉ်မှာအားလုံးအဆင်ပြေခဲ့ရင်တော့သူဟာဘယ်လ်ဂျင်နိုင်ငံကိုနိုဝင်ဘာလ4ရက်နေ့မှာပြန်ပြီးရောက်မယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံရဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်းလာလိုက်ပါရစေလက်တပတ်မှာပြန်ပြီးဆုံကြအောင်နော်
သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်ခဲ့တာပါရှင်။စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်။စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကစပြီးမြန်မာနိုင်ငံတလွားမှာနေရက်စုတ်ကွာထွက်ပြေးရသူက2သိန်းကျော်နေပြီဖြစ်တယ်လို့လူသားချင်းစာနာမှုအခြေအနေတွေကလည်းသိကိုဆိုးဝါးနေတယ်လို့ကုလသမဂ္ဂကပြောပါတယ်။တိုက်ပွဲတွေအကြမ်းဖက်မှုတွေတဘာဝဘေးအန္တရာယ်တွေအပြင်စားနပ်ရိက္ခာမလုံမလောက်ဖြစ်နေတဲ့လူပေါင်း3သန်းအတွက်ကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးမိတ်ဆွေအဖွဲ့တွေကအရေးပေါ်အကူအညီပေးနိုင်ဖို့အကာအကွယ်ပေးနိုင်ဖို့လှုံ့ဆော်နေတယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေထိန်းချုပ်ခဲ့ပြီးရပိုင်အတွင်းမှာပဲအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကဒေသ3ခုကိုအာဖဂန်အစိုးရအဖွဲ့ဟောင်းကိုတစ်ဆာခံတဲ့တိုက်ခိုက်ရေးသမားတွေကတောက်ကြံနေမှာပြန်လည်သိမ့်ပိုက်ခဲ့ပါတယ်။အာဖဂန်မြောက်ပိုင်းပြည်နယ်မှာအာဖဂန်တပ်တွေပြန်လည်ထိန်းချုပ်ထားကြောင်းတာလီဘန်လိုလားတဲ့ဆိုရှယ်မီဒီယာတွေမှာလည်းဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာနှစ်ရက်အတွင်းကာလတန်ဖိုးဘန်းငွေတန်ပေါင်း1000ကျော်တန်ဖိုးရှိတဲ့ရွှေတရီကန်ထုတ်စိတ်ကြွစေစကူတန်ဖန်းစီမိသလိုအ धिक မူရဂိုင်းနှဂိုင်းကအဖွဲ့ဝင်10ဦးကိုလည်းဖန်းစီနိုင်ခဲ့တယ်လို့ဘန်ကောက်ရဲချုပ်ကတောက်ကြံနေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်နိုင်ငံသားတွေနဲ့အတူကူညီအလုပ်တွဲလုပ်တဲ့အာဖဂန်တွေကိုကယ်ထုတ်နိုင်တဲ့အထိအမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံမှာဆက်ရှိဖို့တာဏိတန်ချတာကြောင်းသမ္မတဂျိုးဘိုင်ဒန်ကမနေ့တောက်ကြနေ့ကပြောပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့နေတိုးမှာအမိတ်နိုင်ငံတွေကနိုင်ငံသားတွေနဲ့အန္တရာယ်ကြုံတွေ့နိုင်တဲ့အာဖဂန်နစ္စတန်နိုင်ငံသားတွေကိုအာဖဂန်နိုင်ငံကနေဘေးလွတ်ကြရာခေါ်ထုတ်ဖို့ချက်ချင်းဦးစားပေးလှုံ့ဆော်မှာဖြစ်တဲ့အကြောင်းနေတိုးနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့တောက်ချာနေအစည်းအဝေးမှာပြောပါတယ်မလေးရှားဘုရင်ဆူလ်တန်အဗ်ဒူလာကနိုင်ငံရဲ့ဝန်ကြီးချုပ်အသည့်အဖြစ်အစ်မေယာကုတ်ကိုမနေ့တောက်ချာနေကခန့်အပ်လိုက်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ကိုခင်မောင်စိုးမင်းကသတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါစနေနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ ကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zinab တို့ဖြစ်ပါတယ်ရှင်။ကျွန်မကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေအတွေကနေကြေဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။This program has come.